Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American အသံကနေ2023ခုနှစ် August 17ရက်တောက်ချညအစီအစဉ်လေးကိုည9နာရီကနေ10နာရီထိ Washington DC မြို့တော်ကနေတိုက်ရိုက်စတင်နေပါပြီ။လိုင်းဒိုမီတာ3251တို့အပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းထုတ်လင့်ချိန်တွေအချိန်နဲ့တိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီခင်ဗျာ။ညအစီအစဉ်မှာကတော့ကျွန်တော်ဝင်းမင်းပါ
မင်္ဂလာညချမ်းပါတော်တာရှင်များရှင်ကျမခင်လေးပါဒီညအတွက်ထိတ်တဲရောက်တဲ့တွင်ကိုကိုဝင်းမင်းနဲ့တူပြောပြပေးသွားပါမယ်ဒီညအတွက်ထူးခြားတဲ့တွင်တွေကတော့အမေရိကန်ကသူ့ရဲ့ F-16 တိုက်လေယာဉ်တွေကို Ukraine ကိုပေးပို့ပါတော့မယ်မြန်မာလာအိုနေဆက်မဲကောင်မြင်းဒီမှာရာဇဝတ်မှုတွေကြီးထွားနေပါတယ်မြန်မာအရေးအတွက် Burma Act အတိုင်းအကူအညီတွေပေးနေမှုဟာအားနည်းနေသေးတယ်ဆိုတဲ့တွင်တွေအပါအဝင်ထိတ်တဲရောက်တွင်တွေကိုပြောပြပေးသွားမှာပါရှင
်ဟုတ်ကဲ့ပါမခင်လေးအခုလိုတွင်တွေအပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးတွင်ပေးပို့ချက်တွေထဲမှာဆိုရင်ကချင် KIO ဌာနချုပ်ကိုတိုက်ဖို့တက်ကူလာနိုင်တာကိုကြားဖြတ်တိုက်ခိုက်မှုပြင်းထန်နေတာမှာဒေသခံတူက
ဒီလေးလာရနေချက်ဖိတ်တာနဲ့ပုံလာကြည့်ရလေဟိုဒီပုံမှန်မှန်စီရင်ဖန်ခါကူအဘရာဟိုအမျိုးကြီးနေတဲ့လမ်းဒီပြင်းရ
နောက်အွန်လိုင်းဝေလင်ဂိုင်းတွင်နဲ့ဆက်နွယ်ပြီးမြန်မာတူကိုထိုက်မှာဖန်ခံလိုက်ရပါတယ်နောက်မြန်မာရေပေးစင်ပြည်သူတွေကတော့ပြန်လဲထူထောင်ရေးမလုပ်နိုင်ကြသေးပါဘူးအခုလိုသတင်းလွှာတွေအပြီးမှာတော့တောက်ကြညာပတ်စင်ကန္တာတွေဖြစ်တဲ့အမျိုးသမီးကန္တာနောက်သုဒ္ဓဆိုလင်းအမေရိကတခွင်နဲ့ပြိပံတဲ့ဤပညာကန္တာတွေကိုစက်တိုက်နားဆင်ကြည့်ရှုရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခလင်းနဲ့အတူပြောပြပေးပါမယ်ခင
်အမေရိကန်ထုတ် F-16 တိုက်လေယာဉ်တွေကိုဒိမက်နဲ့နယ်သာလန်တို့ကတဆင့်ယူကရိန်းကိုပို့ပေးမယ်လို့အမေရိကန်အရာရှိသူကကြာတာရင်းကအတည်ပြုလိုက်ပါတယ်။ရုရှားရဲ့ကြီးကြော်မှုကိုလက်တုံ့ပြန်မှုအတွက်လေယာဉ်မှုတွေလေ့ကျင့်မှုပြီးဆုံးလာတဲ့တပြိုင်နက် F-16 တိုက်လေယာဉ်တွေကိုယူကရိန်းကိုပို့ပေးသွားမှာပါ။ယူကရိန်းကို F-16 တိုက်လေယာဉ်တွေစစ်လွတ်ဖို့အမေရိကန်ရဲ့ဆုံးဖြတ်ချက်ကိုကြိုဆိုပါတယ်လို့လည်းနယ်သာလန်နိုင်ငံသားရေးဝန်ကြီးဝက်ကီ OSRA ကယခင် Twitter လို့လူသိများတဲ့ platform X မှာပြောခဲ့ပါတယ်။ဒိမက်ကာကွယ်ရေးဝန်ကြီး Hawkwood Element Jason ကလည်းလေ့ကျင့်မှုတွေပြီးမှလှူဒန်းမဲ့အမေရိကန်အစိုးရရဲ့လှူဒန်းမှုဟာတဘာဝကြာကြမဟာမိတ်တွေတွင်မှဒီကိစ္စတွေကိုဆွေးနွေးပြီးမကြခင်ဒီထက်ပိုပြီးတေချာမှုတွေရှိလာမယ်လို့လည်းမျှော်လင့်ကြောင်း Resort သတင်းဌာနကဒီနေ့ပဲပြောပါရယ် NATO အဖွဲ့ဝင်တွေဖြစ်တဲ့ Denmark, Netherlands တို့ဟာ F-16 တိုက်လေယာဉ်တွေကို Ukraine စစ်ပွဲမှာအသုံးပြုဖို့အတွက်လေယာဉ်မှုတွေနဲ့ဝန်ထမ်းတွေကိုလေ့ကျင့်သင်ကြားပေးဖို့လေယာဉ်ထိမ့်သိမ်းဖို့စတဲ့ကိစ္စတွေမှာဥဆောင်ပံ့ပိုးကူညီနေတာလည်းဖြစ်ပါရယ်ရှင်
မြောက်ကိုရီးယားနဲ့တရုတ်ချင်းချောက်မှုကိုကင်တွယ်ဖို့အမေရိကန်တောင်ကိုရီးယားနဲ့ဂျပန်သုံးနိုင်ငံထိပ်သီးဆွေးနွေးပွဲဆောက်ဖို့ရှိနေပါပြီ။ဒီမြောက်ကိုရီးယားနဲ့တရုတ်ရဲ့ချင်းချောက်မှုကိုဟန်တားဖို့နိုင်ငံတကာသံတမန်ရေးကြိုးပမ်းမှုသမိုင်းဝင်ထိပ်သီးညီလာခံအဖြစ်အခုလိုသုံးနိုင်ငံထိပ်သီးညီလာခံအမေရိကန်မှာကျင်းပတော့မှာဖြစ်ပါတယ်။မေရီလန်းပြည်နယ်ကသမ္မတတွေအနားယူပန်းဖြေလေးရှိတဲ့ကမ်ဒီဗစ်မှာသမ္မတဂျိုးဘိုက်ဒန်နဲ့တောင်ကိုရီးယားသမ္မတယွန်ဆက်ယွန်နဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီချီတာတို့တွေ့ဆုံဖို့ရှိနေတာပါ။印度 Pacific ဒေတာကာကွယ်ခိုင်မာအောင်ပုံမအားကောင်းတဲ့လုံခြုံရေးကွန်ရက်တစ်ခုတည်ဆောက်ဖို့ဒီထိပ်သီးအစည်းအဝေးကိုကျင်းပတာဖြစ်ပါတယ်။အစည်းအဝေးကိုအင်ရှင်အဖြစ်လက်ခံကျင်းပတာဟာအမေရိကန်ပြည်ထောင်စုရဲ့ဂတိကဝတ်တွေပါဝင်သုံးနိုင်ငံအကြားမပြတ်မကွက်ပူးပေါင်းဆောင်ရွက်နိုင်ဖို့အရေးပေါ်ဆက်သွယ်ရေးလိုင်းခြားရှိဖို့နဲ့ဒေတာရင်းအချက်ဒီတွေပေါ်အပြန်လည်ညှိနှိုင်းမှုဖြစ်တဲ့အကြောင်းအမေရိကန်ထိတ်တန့်အရာရှိတူကလည်းပြောထားပါတယ်။ဒါပေမဲ့လည်းကာကွယ်ဆိုင်ရာဂတိကဝတ်တွေနဲ့တရားဝင်စီးရေးမှမဖွဲ့တာမျိုးတော့မဟုတ်တဲ့အကြောင်းနောက်ထပ်အရာရှိတူကလည်းပြောဆိုထားပါတယ်ခင
်မဲကောင်မြေဖြစ်တန်းစီးဆင်းနေတဲ့မြန်မာဘက်ကရှမ်းပြည်နယ်နဲ့လာအိုနိုင်ငံဘာကယူခိုင်နယ်မြေနှစ်ခုကြားဟာရာဇဝတ်မှုလုပ်ငန်းတွေကြီးထွားရာနယ်မြေဖြစ်နေပြီးအဲ့ဒီမှာရှိနေတဲ့လုပ်ငန်းများစုဟာနိုင်ငံရဲ့အာဏာပိုင်တွေလက်လန်းမမီနိုင်တဲ့အခြေအနေမှာရှိနေတယ်လို့နိုင်ငံတကာပြည်ပခလေးလာရေးအဖွဲ့ ICG ကဒီနေ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အဲ့ဒီဒေသမှာတရားဝင်မှုမရှိတဲ့ကာစီနိုလောင်းကစားရုံတွေ၊ငွေကြေးခွာချတဲ့လုပ်ငန်းတွေ၊မွေးစေဝါထုတ်လုပ်မှုနဲ့ရောင်းဝယ်ဖောက်ကားမှုလုပ်ငန်းတွေ၊အွန်လိုင်းလောင်းကစားလိမ်လည်မှုတွေနဲ့တရားမဝင်တော်ရိုင်းတိရစ္ဆာန်ရောင်းဝယ်ဖောက်ကားမှုလုပ်ငန်းတွေကြီးထွားလာနေပြီးအကျင့်ပြတ်ချဆမှုတွေလည်းဖြစ်ပေါ်နေကအုပ်ချုပ်ရေးလုပ်ငန်းတွေမှာလည်းအားနည်းမှုတွေဖြစ်နေတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ အဲ့ဒီမှာဖြစ်နေတဲ့လူမှုစီးပွားပြဿနာတွေနဲ့အုပ်ချုပ်မှုပြဿနာတွေကိုကင်တွယ်ဖြေရှင်းမှုအတွက်နိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုကအရေးတကြီးလိုအပ်နေပေမဲ့လည်းဒေသရင်းမှာတရုတ်နဲ့အမေရိကန်တို့ရဲ့အားပြိုင်မှုကလက်ရှိအခြေအနေတွေကိုပိုပြီးရှုပ်ထွေးစေတယ်လို့လည်းထုတ်ပြန်ကြမှာဖော်ပြထားပါတယ်။ကီလိုမီတာ100လောက်နေဆက်ချင်းထိစပ်နေတဲ့မြန်မာနဲ့လာအိုနေဆက်မဲခေါင်ဒေသမှာအခုလိုတရမဝင်ကုန်သွယ်မှုလုပ်ငန်းတွေဟာနှစ်ပေါင်းများစွာကာလကလေးကကြီးထွားနေရလည်းဖြစ်ပါတယ်။မကြသေးမီဆယ်စုနှစ်အတွင်းမှာတရုတ်ဘက်ကလည်းမဲခေါင်မြစ်ကိုတရုတ်နဲ့အရှိတောင်အာရှအတွက်အဓိကတည်ယူပို့ဆောင်ရေးလမ်းကြောင်းပြင်မျှော်မှန်းခဲ့ကြပြီးမယ်။ရာဇဝတ်မှုလုပ်ငန်းတွေနဲ့လုံခြုံမှုမရှိတဲ့အခြေအနေတွေကဒီမျှော်မှန်းချက်ကိုအဟန့်အထားဖြစ်စေတယ်လို့လည်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါသေးတယ်ရှင်
။အမေရိကန်အနေနဲ့မြန်မာရေးဘာမာအက်အတိုင်းအကူအညီပေးဖို့အားနည်းနေစေတယ်လို့သုတေသီတူးကထောက်ပြလိုက်ပါတယ်။မြန်မာနိုင်ငံဒီမိုကရေစီရေးအတွက်ဘာမာအက်ဥပဒေပြင်ဆင်ချက်ပါဝင်2023ခုနှစ်NDA American မြို့သားကာကွယ်ဆိုင်ရာဥပဒေမူကြမ်းကို American လွှတ်တော်နှစ်ရက်ကမဲခွဲအတည်ပြုပြီးသမ္မတဂျိုးဘိုင်ဒန်ကိုယ်တိုင်မနစ်ဒီဇင်ဘာလအတွင်းကအတည်ပြုကြေညာခဲ့တာပါဒါပေမဲ့ဒီထက်မှာလူသားချင်းစာနာမှုအကူအညီကလွဲလို့ဒီမိုကရေစီအရေးလှုပ်ရှားမှုအတွက်ထိရောက်တဲ့အကူအညီတွေကို American ဆွေရကအခုချိန်ထိမပေးနိုင်သေးဘူးလို့ Stimson မူဝါဒလိလရေးဌာနရဲ့သုတေသီ Sydney Tucker ကသုံးသပ်ချက်ဆောင်းပါးမှာထောက်ပြလိုက်တာပါ Burma Act ထဲမှာဖော်ပြထားတဲ့မြန်မာဒီမိုကရေစီရဲ့လှုပ်ရှားသူတွေကိုနန်းလီတယ်လို့ခေါ်တဲ့လက်နက်မဟုတ်တဲ့အခြားထောက်ပံ့တဲ့စီတွေပေးဖို့ထည့်သွင်းဖော်ပြထားပေမဲ့အမေရိကန်နိုင်ငံရဲ့ဌာနနဲ့အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID တို့ဟာတံမျိုးချလူသားချင်းစာနာမှုအကူအညီကလွဲလို့တခြားအကူအညီတွေကိုအခုချိန်ထိပေးတာမတွေ့ရသေးဘူးလို့တိုက်ကားကဆိုပါတယ်မြန်မာနိုင်ငံအတွက်သုံးဆဖို့မူလကချမှတ်ထားတဲ့ဒေါ်လာ136သန်းထက်ကျော်လွန်ပြီးနိုင်ငံခြားရေးနဲ့ USAID ဌာနနှစ်ခုကဒေါ်လာ68တန်းနဲ့89တန်းစီအတီးတီးသုံးဆွဲခဲ့ကြတယ်လို့ဖော်ပြထားပေမဲ့2022ခုနှစ်အတွင်းအမေရိကန်ကတကယ်သုံးဆွဲခဲ့တဲ့ပမာဏဟာဒေါ်လာ204တန်းအထိသာရှိတယ်ဆိုတာကိုအစိုးရရဲ့အသုံးပြုစာရင်းတွေပြုစုတဲ့ website ကတင်သိရတယ်လို့တက်ကာကဆက်ပြောခဲ့ပါတယ်ခင်ဗျာ
တဲ့ညမဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5.32 kHz 9339နဲ့9383 5.53 kHz 5885တို့ပြင်စနေတနင်္ဂနွေမှာ5.19 190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်တောက်ကြညာ VO ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်တရုတ်သမ္မတရှိကျင်းပင်ဟာ BRICS ခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့အတွက်တောင်အာဖရိကကိုဩဂုတ်လ22ရက်နေ့ကနေ24ရက်နေ့ထိတွားရောက်မှာဖြစ်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့ပဲသတင်းထုတ်ပြန်လိုက်ပါတယ်။ဘရာဇီး၊ရုရှား၊အိန္ဒိယ၊တရုတ်နဲ့တောင်အာဖရိကစတဲ့၅နိုင်ငံက BRICS ခေါင်းဆောင်တွေဟာလာမယ့်ဩဂုတ်လ22ရက်နေ့ကနေစတင်ပြီးတောင်အာဖရိကနိုင်ငံ Johannesburg မြို့မှာတွေ့ဆုံကြမှာဖြစ်ပါတယ်။စီးပွားရေး၊ကမ္ဘာစီးပွားရေးရဲ့လေးပုံတစ်ပုံကိုပထဝီနိုင်ငံရေးအင်အားစုတစ်ခုဖြစ်ပြောင်းလဲလွှမ်းမိုးလာတဲ့အနောက်နိုင်ငံတွေရဲ့စိန်ခေါ်မှုနဲ့ပတ်သက်လို့အဲ့ဒီမှာဆွေးနွေးကြမှာပါ။ယူကရိန်းစစ်ပွဲကြောင့်နိုင်ငံတကာကဖန်ဝယံထုတ်ခံထားရတဲ့ရုရှားသမ္မတဗလာဒီမာပူတင်ကတော့ဒီဆွေးနွေးပွဲကိုလူကိုယ်တိုင်တက်ရောက်မှာမဟုတ်ဘဲဗီဒီယိုကနေတဆင့်တက်ရောက်မှာဖြစ်ပါတယ်။ Saudi Arabia, Argentina နဲ့ Egypt တို့အပါအဝင်နိုင်ငံပေါင်း40လောက်ကတရဝင်းဒါမှမဟုတ်အလို့သဘောအနေနဲ့ပူးပေါင်းလို့တဲ့စိတ်ဝင်စားမှုတွေရှိနေတဲ့အတွက်ဆွေးနွေးပွဲအစီအစဉ်ကိုတိုးချဲ့ရလိမ့်မယ်လို့အင်ရှင်တောင်အာဖရိကနိုင်ငံကပြောပါတယ်ရှင်
။ American သမ္မတဟောင်း Donald Trump အပေါ်အရင်ရွေးကောက်ပွဲအမှုကိုလာမယ့်ရွေးကောက်ပွဲပြီးမှစစ်ဆေးပေးဖို့သူရှင်းနေတွေကတောင်းဆိုလိုက်ပါတယ်။အရင်2020သမ္မတရွေးကောက်ပွဲရလဒ်ပယ်ဖျက်ပြောင်းလဲဖို့စ조사မှုဆွဆွဲခြင်းအတွက်2026ခုနှစ်ဧပြီလကြာမှဖက်ဒရယ်တရားရုံးမှတရားရင်ဆိုင်ရင်ဒေါ်နယ်ထရမ့်ရဲ့ရှင်းနေတွေဘက်ကမနေ့ဩဂတ်စ်လ18ရက်နေ့ကတောင်းဆိုလိုက်တာပါ။2024ခုနှစ်နိုဝင်ဘာမှာကျင်းပမယ့်ရွေးကောက်ပွဲပြီးမှရုပ်တင်စစ်ဆေးတာတွေစဖို့ထရမ့်ရဲ့ရှင်းနေတွေဘက်ကဖက်ဒရယ်တရားရုံးကိုတောင်းဆိုတာဖြစ်ပါတယ်။အထူးစုံစမ်းစစ်ဆေးရေးမှု Jasmine ကတော့2024ခုနှစ်ဇွန်လ2ရက်နေ့မှာတရားရုံးမှာသမ္မတဟောင်းထရမ့်ကိုရုံးတင်စစ်ဆေးဖို့ပြီးခဲ့တဲ့ဘက်ကတောင်းဆိုထားပါတယ်။အဆိုပါရှင်တွေကလည်းသမ္မတဟောင်းထရမ့်ပေါ်တင်ထားတဲ့ဆွဲချက်တွေကိုတင်ပြဖို့သတင်း၄ဘက်ကနေ၆ဘက်အထိကြာနိုင်မယ်လို့ပြောဆိုနေပါတယ်ခင်ဗျာ။
မလေးရှားနိုင်ငံမြို့တော်နီးလေးလန်းသွားလမ်းမကြီးတနေရာမှာကြာတာပရင်းကလေးငယ်တစည်းပြတ်ကျခဲ့တဲ့အတွက်လေးငယ်ပေါ်မှာပါတဲ့လူ၈ဦးနဲ့မြေပြင်ပေါ်ကကားမောင်းသူ၂ဦးသေဆုံးခဲ့တယ်လို့ဒေသဆိုင်ရာရဲချုပ်ကပြောပါရယ်မြို့တော်ကွာလာလမ်ပူရဲ့အနောက်ဘက်စီလန်ကောပြည်နယ်ကလေးငယ်ပြတ်ကျခဲ့တဲ့နေရာကနေအနက်ရောင်မီးခိုးလုံးကြီးတွေထုထက်စွာတက်လာတာကိုအခင်းဖြစ်ပွားရာနေရာကတင်တဲ့ဗီဒီယိုဖိုင်တွေမှာတွေ့မြင်နေရပါတယ်အခုလိုလူ၁၀ဦးသေဆုံးခဲ့ရတဲ့လေးငယ်ပြတ်ကျရတဲ့အကြောင်းရင်းကိုစုံစမ်းစစ်ဆေးနေတယ်လို့မလေးရှားသယ်ယူပို့ဆောင်ရေးဝန်ကြီးအန်ထိုနီလိုက်ကဒီနေ့ပဲပြောပါတယ်စုံစမ်းစစ်ဆေးမှုတွေအရှိန်မြင့်ပြီးတည်တည်ချာချာလှုပ်ဆောင်ဖို့ညွှန်ကြားထားတဲ့အကြောင်းနဲ့အကြောင်းရင်းကိုသိတာနဲ့အများဆုံးလူသိရှင်ကြားထုတ်ပြန်ပေးသွားမှာပါလို့လည်းသတင်းတောက်တွေကသူကပြောကြားခဲ့ပါတယ်။ဒီလေးငယ်မှာအခြားလေးငယ်တွေလို CVR လို့ခေါ်တဲ့လေးငယ်မှုရဲ့နောက်ဆုံးစကားပြောဆိုမှုတွေနဲ့အခြားအတန်တွေအပါအဝင်လေးငယ်မှုအခန်းအတွင်းဖြစ်ပျက်နေတာတွေကိုမှတ်တမ်းတင်တဲ့မှတ်တမ်းတင်ဆက်တစ်ခုသာတက်ဆင်ထားပြီးပြန်တမ်းမှုဒေတာမှတ်တမ်းတင်ဆက်တက်ဆင်ထားခြင်းမရှိဘူးလို့မလေးရှားရဲချုပ်ရာဇာဦးတင်ဟူစိန်ကဒီနေ့ပဲပြောပါတယ်။တေဆုံးသူတွေရဲ့ရုပ်အလောင်းတွေအားလုံးကိုရရှိထားပြီးရှာဖွေရေးလုပ်ငန်းတွေရဲ့95ရာခိုင်နှုန်းပြည့်မြောက်ပြီဖြစ်ကတရက်အတွင်းအပိတက်ဖို့မျှော်လင့်ထားတယ်လို့လည်းသူကပြောသွားပါတယ်ရှင်
။ကနေဒါနိုင်ငံအနောက်မြောက်ဒေသမြို့တော်နာတော်မီကလာရာကြောင့်ထောင်ကနန်းတွေခြေတဲ့ဒေသခံတွေတင်းရှောင်နေရပါပြီ။ဒီကနေဒါအနောက်မြောက်ဒေသရဲ့မြို့တော် Yellow Knife ဝန်ကျင်မှာလောင်ကျွမ်းနေတဲ့တော်မီကြောင့်အခုလိုဒေသခံတွေမနေ့ကျတာပရိတဲကဘေးလျော်ကိုကြိုတင်ထွက်ပြေးတင်းရှောင်နေကြတာပါလူ1000လောက်နေထိုင်ကြတဲ့ဒီမျိုးကြီးကနေတချို့ကကိုပိုင်မော်တော်ကားနဲ့ဘေးလျော်ရှောင်ကြသလိုတချို့ကတော့အရေးပေါ်ကယ်ဆယ်ရေးလျင်တွေနဲ့ထွက်ခွာဖို့စောင့်ဆိုင်နေကြပါတယ်ကနေဒါသမိုင်းမှာအခုရာသီအတွင်းအဆိုးအဝါးဆုံးတော်မီလောင်ကျွမ်းမှုတွေဇက်တိုက်ဖြစ်ပေါ်နေချိန်မှာအခုလိုလူတွေပြေးရှောင်ဖို့ကြိုပမ်းနေကြတာပါဒီအနောက်မြောက်ဒေသက Yellow Knife ဝင်းချင်းစေမဲလောက်အကွာမှာနေထိုင်ကြသူတွေအတွက်အန်ဒီရဲ့ကြီးမာတာကြောင့်လဲကိုနေထိုင်ရာကနေအမြန်ဆုံးထွက်ခွာကြဖို့တာဝန်ရှိသူတွေကတိုက်တွန်းထားကြပါတယ်။တော်မီလောင်တဲ့နေရာမှာတိုက်ခတ်နေတဲ့လေဟာမိတော့တွေကိုဝေးပြေးလမ်းမဘက်စီတွန်းထုတ်နေတာကြောင့်မြို့ကထွက်ခွာသူတွေအတွက်လဲဘေးရန်တွေကြားရောက်နေတာကိုသတိပေးထုတ်ပြန်ချက်တွေအဆက်မပြတ်ထုတ်ပြန်နေကြပါတယ်။အခုလိုတော်မီလောင်ကျွမ်းနေခြင်းအတွင်းမိုးရွာလိမ့်မယ်လို့ခန့်မှန်းထားပေမဲ့လဲမိသက်သမားတွေဘက်ကတော့မီးလောင်ကျွမ်းတာကိုဆက်လက်ငြိမ်သက်နေကြရပါတယ်ခင်ဗျာVOA America တန်ရဲ့2023ခုနှစ်ဩဂတ်လ18ရက်နေ့တောက်ကြညနောက်ဆုံးရအထူးကြဆုံးသတင်းတွေကိုမခင်လေးနဲ့အတူကျွန်တော်ပြောပြပေးခဲ့တာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေနဲ့သတင်းဆောင်ပါတွေကိုဇက်တိုက်ပြောပြပေးပါမယ်ပထမဆုံးကတော့နိုင်ငံမြောက်ပိုင်းကချင်ဘက်ဗမော်မြို့နီးတိုက်ပွဲတွေပြင်းထန်နေတာမှာလေကြောင်းတိုက်ခိုက်မှုတွေလည်းပါဝင်နေတာပါကချင်ပြည်နယ်ဗမော်မြို့နယ်ကအေရီမြကန်းတလျှောက်မှာဒီနေ့မနေ့အစောပိုင်းကစစ်ကောင်စီတပ်နဲ့ KIA ကချင်လွတ်မြောက်ရေးတပ်နောက် PDF ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်နေခဲ့ပါတယ်ရွှေကူကနေစံတက်လာတဲ့စစ်သမောတွေကို KIA ကချင်တပ်နဲ့ PDFတပ်တွေကလမ်းခီးတစ်လျှောက်ကြားဖြတ်တိုက်ခတ်နေတာကြောင့်တိုက်ပွဲတွေဇက်တိုက်ပြင်းထန်နေကြောင်းကချင်လွတ်လပ်ရေးအဖွဲ့ KIO ပြောခွင့်ရကလည်းပြောပါတယ်ဒီကချင်ဘက်ကတိုက်ပွဲနောက်ဆုံးအခြေအနေကိုကိုငိမ့်ချန်းကစူးစီးပြောပြပေးပါအောင်ခင်ဗျာ
စစ်ကောင်စီရဲ့ထောက်ပို့စစ်သင်္ဘော6စီးဟာဒီလ16ရက်နေ့ကရွှေကူကနေဗမော်ကိုစံတက်လာတာမှာ KIA နဲ့ PDF တပ်တွေကအနည်းဆုံး300လောက်ကနေကြားဖြတ်တိုက်ခိုက်ခဲ့ပါတယ်မနေ့တုန်းကတော့ဒီစစ်သင်္ဘောတွေကိုဗမော်မြို့နယ်စင်ခန်းရွာမှာစိုက်ကပ်ထားပါတယ်ဒီနေ့မနက်မှာတော့စင်ခန်းအထက်ကောင်းတုံအနီးမှာတိုက်ပွဲတွေဖြစ်ပွားခဲ့သလိုစာဝတီးရွာကိုလည်းစစ်ကောင်စီကလေကြောင်းကနေဘုံကျဲတာတွေရှိခဲ့တဲ့အကြောင်းဒေသခံတူက VOA ကိုပြောပါတယ
်ဒီနေ့ဆန်သွားတဲ့ဂျင်းမိုးတွေကစင်ခန်းမှာပဲရှိသေးတယ်ဗမော်နယ်ပေါ့ဗျာစင်ခန်းရဲ့ကောင်းတုံတော့ကောင်းတုံနားမှာတော့ကုန်းမော်မှာဘလကဆိုးကြီးတိုက်ပွဲဖြစ်တယ်ရေရစီရရရနောက်တစ်ခါလက်က၄နာရီလောက်ပေါ့အဲ့ဒီကောင်းသူရဲ့ဆက်ပေါ့ပါရီကိုတိုက်နေနဲ့ဘုံချသွားတယ်လို့ကြည့်ရတယ်။ဒီရွာတဲတော့မကြောက်ဘူးရွာရဲ့နောက်မှာရေရှိရမြေကမ်းပြီးပါတယ်ပေါ့။တန်ရရတာရေတော့ကြောက်ပါဦးခင်ဗျ။အ
ေယာဝရီမြေကမ်းတစ်လျှောက်ဗမော်မြို့နယ်တဲကရွာ၃ရွာလောက်ကိုစစ်တိုက်လေရင်တွင်နဲ့ဘုံကျဲတာရှိတယ်လို့ဗမော်နဲ့မန်စီအခြေဆိုင်စစ်ကောင်စီတပ်ကနေလဲလက်နက်ကြီးတွေနဲ့ပစ်ခတ်တာရှိခဲ့တဲ့အကြောင်းနောက်ထပ်ဒေသခံတူကခုလိုပြောပါတယ
်ဒီမြောက်လေကောင်းတူအဲ့ဒီတွင်မှာတော့တော်ဒီအဲ့ဘက်မှာ PDF တွေမှာဒီနေရာဆောင်နေလားအဲ့ဒီလေးနာရရမှာကြည့်ဖိတ်တာနဲ့ပုံလာကြည့်ရလေ 哦，你不莫我们市里旁卡公那个啊，湖南庙子里的蓝地白呢？你们呢？接大的广东伢里和丁江那边嘛，都接大的，伊话里和布隆龟嘛要嫁的了，你应该蛮接啦。
哎呀，我里面西北干个伢里广东沙乌地沙的接缘人呢，南方干个南口浦东沙的接缘个地大个伢子个咯。ပမောင်းနဲ့မန်စီမျိုးပေါ်တွေကိုပြီးခဲ့တဲ့ရက်တွေကတည်းကတင်းရှောင်နေကြတာပါကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့စစ်ကောင်စီဘက်ကလေကြောင်းကတိုက်ခိုက်တာတွေရှိတယ်လို့မြေပြင်မှာလည်းနှစ်ဖက်တိုက်ပွဲတွေဖြစ်နေတဲ့အကြောင်းအခုလိုပြောပါတယ
်ပမောင်းအောက်ပေါ့သင်္ခါမြတ်သားဘက်မှာဒီပနေ့နေနိုင်ကျော်ကတည်းကလည်းဟိုချစ်ဖိုက်တာနဲ့လာပြီးမှဒုံးလေးစင်းလာပြီးမှဘုံကျဲတယ်ဆိုတော့ကြားပါတယ်ဒါပေမဲ့မြေပြင်ရဲ့တရင်ဒီလိုကြာကိုတော့ခုတတိကတော့ကျွန်တော်တို့ဒီမှာမတက်သေးဘူးခင်ဗျအဲနောက်တစ်ခုရှိတာကတော့အဲဒီမေပြည်နယ်နဲ့လည်းတော်တော်ကြက်လာပြီးမှခုခံတိုက်ပွဲတွေဆက်တိုက်ဆိုလို့ဖြစ်တယ်ဆိုတာကြားပါတယ်အဲ AOD မိနဲ့အဲချက်ပဲချမ်းတို့အနောက်ပဲချမ်းတို့အဲနှစ်ဖက်စလုံးမှာဖြစ်တဲ့သဘောရှိပါတယ
်စစ်တင်းမောတွေကတော့စင်ခန်းရွာကနေညလေရွာဘက်ကိုဆန်တက်လာနေကြောင်းနဲ့လောလောဆယ်ဘယ်နေရာအထိရောက်နေပြီဆိုတာတော့မတိရသေးကြောင်းလည်းပြောပါရယ်စစ်ကောင်စီရဲ့စစ်သင်္ဘောတွေဒီလ16ရက်နေ့ကရွှေကူမြို့ကစံတက်လာချိန်မှာဒုတိယမြင့်ကျင်းမှာ108မမရှော့တိုက်ဒုံးနဲ့ပစ်ခတ်ခဲ့ကြောင်းမြို့လား PDF ကသတင်းထုတ်ပြန်ထားပါရယ်ရွှေကူမြို့နယ်ဇင်ပုံကျေးရွာမှာလည်းစစ်သင်္ဘောလုံခြုံရေးယူထားတဲ့စစ်ကောင်စီတပ်တွေနဲ့ KIA PDF ပူးပေါင်းတပ်တွေအကြားဒီလ16ရက်ညနေပိုင်းကနေ18ရက်နေ့မနက်အထိတိုက်ပွဲတွေပြင်းထန်ခဲ့ပါရယ်18ရက်နေ့ကလည်းရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်နဲ့နန်းဖက်ကအကြားနန်းခိုင်တရားအနီးမှာစစ်ကောင်စီစစ်ကြောင်းကို KIA ကကြားဖြတ်တိုက်ခိုက်တာတွေရှိခဲ့တယ်လို့ကုတ်ခိုင်မြို့နယ်မိုင်းယူကျေးရွာအနီးမှာလည်းစစ်ကောင်စီတပ်နဲ့ TNLA တအောင်းပလောင်တပ်တွေအကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်စစ်ကောင်စီတပ်ရဲ့ဗမော်ဘက်ကတက်လာတဲ့စစ်သင်္ဘောတွေနဲ့ရှမ်းမြောက်မူဆယ်ဘက်ကတက်လာတဲ့စစ်ကြောင်းတွေဟာလက်ရှိစစ်ရေးတင်းမာနေတဲ့လိုင်ဇာဘက်ကိုအင်အားဖြည့်ဖို့နဲ့ဗမော်မြေကြီးနားလမ်းကိုထိန်းချုပ်ဖို့ဖြစ်နိုင်ကြောင်း KIA ကသုံးသပ်ထားပါတယ်
။ကြီးနားဗမော်ကာလန်ဘက်ကဒီစစ်ကြောင်းတွေကိုပြန်မှကူညီဖို့အဲကြီးနားဗမော်ကာလန်ကိုသူတို့ထိန်းချုပ်နိုင်ဖို့အတွက်ကြိုးစားတဲ့အစ်စ်ကြောင်းတွေဖြစ်မယ်လို့ကျွန်တော်လည်းသုံးသပ်ပါတယ်ခင်ဗျ
။ KIA ဌာနချုပ်လိုင်ဇာဒေတာဘတ်မှာဇူလိုင်လဇန်ကလေးကတိုက်ပွဲတွေစတင်ဖြစ်ပွားခဲ့ပြီးတဲ့နောက်စီးရဲတင်းမာမှုတွေမြင့်တက်နေတာပါခင်ဗျာ။
ကချင် KIO ဌာနချုပ်ကိုတိုက်ဖို့တက်ကူလာနေတာကိုကြားဖြတ်တိုက်ခိုက်တာမှာလေကြောင်းကနေတက်ခဲ့ခံမှုအပါဝင်ပြင်းထန်နေတာကိုကိုငင်းချမ်းပြောပြခဲ့တာပါအခုတော့ online ငွေလိမ်ကိန်းတွေနဲ့ဆက်နွယ်ပြီးမြန်မာတူထိုင်းမှာအဖမ်းခံရတာပါထိုင်းနိုင်ငံမှာ online ကနေငွေကြေးလည်လည်မှုလုပ်ငန်းတွေမှာပါဝင်ပတ်သက်နေသူတွေကိုဘန်ကောက်ပါဝင်ဒေသ3ခုမှာရှာဖွေဖမ်းဆီးတာတွေလုပ်ခဲ့တာမှာမြန်မာအမျိုးသမီးတူလည်းဖန်ခံခဲ့ရကြောင်းစိုက်ဘာရာဇဝဲမှုစုံစမ်းရေးဌာန CCIB ကမနေ့ဩဂတ်လ18ရက်နေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်။အွန်လိုင်းငွေကြေးလိမ်လည်မှု၊ဘဏ်စင်အကောင့်ဖွင့်ပေးမှု၊ငွေကြေးခွာခြားမှုတွေမှာပါဝင်ပတ်သက်မှုနဲ့မြန်မာအမျိုးသမီးတူကိုအခုလိုဖမ်းဆီးခဲ့တာလို့ပြောပါတယ်။ဒီကြောင်းထိုင်းချေဆိုင်သတင်းတော့မရေးမှာပြောပြပေးပါဦးခင်ဗျာ
။ထိုင်းနိုင်ငံအတွင်းအွန်လိုင်းကနေငွေကြေးလိမ်လည်မှုလုပ်ငန်းတွေမှာပါဝင်ပတ်သက်နေသူတွေကိုဘဏ်ကောက်ပထုံဌာနီနဲ့ချွန်ဘူရီဒေသ3ခုကနေရာ29နေရာမှာထိုင်းရနာပိုင်တွေကရှာဖွေဖမ်းဆီးတာတွေလုပ်ခဲ့တာပါအဲ့ဒီတဲကဘန်ကောက်မြို့လေအဆုတ်ရက်ကွက်ဖလန်ကောက်လမ်းမပေါ်မှာရှိတဲ့ကွန်ဒိုတိုက်ခန်းအမှတ်39မှာနေထိုင်နေသူအသက်24နှစ်အရွယ်မတ်နန်းမိုးမိုးအေးကိုဘန်ငွေ4တန်ခွဲနီးပါးဘန်စာအုပ်18အုပ်နဲ့အတူစိုက်ဘာမှုကင်းနှိမ်နင်းရေးတပ်ဖွဲ့ကဖမ်းဆီးလိုက်ကြောင်းစိုက်ဘာရာဇဝတ်မှုစုံစမ်းစစ်ဆေးရေးဌာနCCIB ကမနေ့ကသတင်းထုတ်ပြန်ခဲ့ပါတယ်။စိုက်ဘာမှုကင်းနှိမ်နင်းရေးရဲတပ်ဖွဲ့အနေနဲ့ထိုင်းနိုင်ငံအတွင်းပြည်သူတွေကိုကြဲကြဲပြန့်ပြန့်အန္တရာယ်ပေးနေတဲ့အွန်လိုင်းငွေလိမ်ကိန်းတွေနဲ့ပတ်သက်နေသူတွေကိုဖမ်းရမ်းနဲ့ဝင်ရောက်ရှာဖွေဖမ်းဆီးခဲ့တာဖြစ်တယ်လို့လည်းပြောပါတယ်။ဖမ်းဆီးမှုတွေနဲ့ပတ်သက်လို့ရာဇဝတ်မှုကင်းနှိမ်နင်းရေးဘူရိုရဲချုပ်ဝရဝတ်နကွန်ဘန်ချာဦးဆောင်ပြီးမနေ့ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ရမှာရဲချုပ်ဝရဝတ်နကွန်ဘန်ချာကไทม์บาดาเนี่ยအခုလို့ပြောသွားပါတယ
်ซึ่งในเคสนี้นะครับเราก็ได้มีการสืบสวนนะครับร่วมกับทางหน่วยงาน Homeland Security นะครับประเทศสหรัฐอเมริกานะครับซึ่งพบว่าในการจับกุมครั้งนี้เนี่ยเป็นการจับกุม ในระดับหัวหน้าของขบวนการนะครับไม่ใช่การจับกลุ่มผู้เปิดบัญชีม้าทั่วๆไปหัวหน้าของขบวนการคืออะไรนะครับหัวหน้าของขบวนการเนี่ยคือผู้ที่ได้รับผลประโยชน
์ခုခန်းစီနိုင်ခဲ့တဲ့ online cyber ငွေလိမ်တိုင်းတွေကြောင့်ထိုင်းပြည်သူတွေဟာတစ်နှစ်ထဲမှာဘတ်ငွေတန်ပေါင်း1000လောက်မျက်နှာဆုံးရှုံးမှုဖြစ်ခဲ့ရပါတယ်ခုဖန်ဆီးလိုက်တဲ့ခိုင်းဝင်တွေဟာအရေးပါတဲ့အဓိကနေရာတွေကနေလုံဆောင်ပေးနေသူတွေဖြစ်ပါတယ်အခုလိုဖမ်းမိနိုင်ဖို့အတွက်အမေရိကန်အစိုးရအမိမြေလုံခြုံရေးတာဝန်ရှိသူတွေပါပူးပေါင်းပါဝင်လုံဆောင်ခဲ့ပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါဖမ်းဆီးခံရတဲ့မြန်မာအမျိုးသမီးမတ်နန်းမူမူအေးကတော့ call center online လိမ်လည်ခိုင်းဝင်တွေရဲ့ငွေကြေးခေါ်ဝါချမှုတွေနဲ့ဗန်စရင်ဖွင့်ငွေလက်ခံပေးနေသူဖြစ်ပြီးသူနဲ့ပတ်သက်နေတဲ့ online ငွေကြေးလိမ်လည်တဲ့ခိုင်းကမြန်မာနိုင်ငံသားတွေကိုမဲဆိုင်နဲ့မဲဆောက်မှာဖမ်းမိခဲ့ရတာကနေဂွင်းဆက်စစ်ဆေးမှုအရသူ့ကိုဖမ်းဝရမ်းထုတ်ရှာဖွေဖမ်းဆီးနိုင်ခဲ့တာဖြစ်တယ်လို့လည်းထုတ်ပြန်ထားပါတယ်။မတ်နန်းမမိုးအေးထံကလည်းငွေသားပါဝင်ဘတ်ငွေ10သန်းလောက်တန်ဖိုးရှိတဲ့ပစ္စည်းတွေကိုလည်းဖမ်းမိခဲ့တယ်လို့လည်းပြောပါတယ်။မတ်နန်းမမိုးအေးအပြင်တရုတ်နိုင်ငံသူ2ဦးကိုလည်းဖမ်းဆီးမိခဲ့ပါတယ်။နောက်ထပ်တရုတ်နိုင်ငံသားတစ်ယောက်နဲ့ထိုင်းနိုင်ငံသားတချို့ကတော့မှုကင်းတပ်ဖွဲ့တွေကနေအိမ်တွေကိုဝင်ရောက်စီးနှင်းရှာဖွေတာတွေမလုပ်ခင်မှာထွက်ပြေးလွတ်မြောက်သွားကြတယ်ဆိုပြီးထိုင်းစိုက်ဘာမှုကင်းနေနေရဲတပ်ဖွဲ့ကထုတ်ပြန်ခဲ့ပါတယ်။စိုက်ဘာရာဇဝတ်ဆိုင်မှာပတ်ဝန်းကျင်ပတ်သက်နေသူတွေကိုထိုင်းနိုင်ငံတဝန်းနေရာပေါင်း29နေရာမှာဝင်ရောက်ရှာဖွေဖမ်းဆီးခဲ့ရမှာငွေသားအပြင်တံမိုးကြီးဇိမ်ခံကားတွေအပါအဝင်ချမ်းမြေ၊ဂရန်စာကျုပ်ကလတ်တံပိုးဘန်းွေတန်းပေါင်း1500ကျော်ကိုနိုင်ငံတော်ပိုင်ဖြင့်သိမ်းဆည်းလိုက်ကြောင်းကိုလည်းရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်
။ Internet online ငွေလိမ်ဂိုင်းတွေနဲ့ဆက်နွယ်ပြီးမြန်မာမျိုးသမီးတူထိုင်းမှာအဖမ်းခံခဲ့ရတာကိုမရေးမှာပြောပြခဲ့တာပါ။အခုတော့မြန်မာရေဘေးသင့်ပြည်သူတွေလည်းပြန်လည်ထီထောင်ရေးမလုပ်နိုင်သေးတဲ့အခြေအနေပါ။ဒီလာစမ်းပိုင်းတို့ကရေဘေးအန္တရာယ်စူးစူးဝါးဝါးကြုံခဲ့ရတဲ့မြန်မာနိုင်ငံဒေသအတော်များများမှာအခုချိန်ထိရေဘေးပြန်လည်ထူထောင်ရေးအပြည့်အဝမလုပ်နိုင်သေးဘူးလို့အကူအညီကယ်ဆယ်ရေးဆောင်ရွက်နေသူတွေကထောက်ပြနေပါတယ်။ဒီရေကျန်နေတဲ့နေရာတွေရှိနေသေးပြီးနေထိုင်စားသောက်ရေးအခက်အခဲကြောင့်အိမ်မပြန်နိုင်သေးတဲ့သူတွေလည်းရှိနေတယ်လို့သူတို့ကဆိုပါတယ်။ဒီရေဘေးသင့်ဒေတာပြန်လည်ထူထောင်ရေးနဲ့အခက်အခဲတွေအကြောင်းမြန်မာနိုင်ငံတဲကသတင်းပေးပို့ထားတာကိုမဆုမွန်ပြောပြပေးပါဦးခင်ဗျာ။
ဒီလာသာမန်ကလေးကနေစလို့ဘကိုးမွန်ကရင်ဒေသအများစုမှာမိုးအဆက်မပြတ်ရွာသွန်းပြီးတော့မြေကြီးတက်ခဲ့တာကြောင့်အနေပိုင်းဒေသတွေမှာရေကြီးရေရှမ်းတာတွေဇက်တိုက်ကြုံနေရလို့တောင်းချီတဲ့ဒေသခံပြည်သူတွေရုတ်တရက်ရေဘေးတင်ဆောင်ခဲ့ကြရပါတယ်။ကရင်ပြည်နယ်ဖအံလှိုင်းဘွဲ့ကော့ကရိတ်ကျိုင်းစိတ်ကြီးဖာပွန်နဲ့မြဝတီမြို့နယ်တွေမှာဒီလအစောပိုင်းရေကြီးရေရှမ်းမှုတွေကြောင့်ဒေတာကန်တထောင်နီးပါရေဘေးတင်ခဲ့တယ်လို့အဲ့ဒီဒေတာမှာကုညီကယ်ဆယ်ရေးလုပ်နေသူတွေကပြောပါတယ်။တချို့ရေဘေးတင်ပြည်သူတွေကိုယ့်အိမ်ကိုကိုပြန်လာနေကြတာရှိပေမဲ့ဖုန်ကြီးကြောင့်နေဓမာယုံနေမှာပဲဆက်ပြီးတော့နေကြရသူတွေလည်းရှိနေတော့မယ်လို့ပလဲဖြူလူမှုကယ်ဆယ်ရေးအဖွဲ့ကပရာဟိတဓမ္မတအူကပြောပြပါဗျာ။ဒီန
ေရာလုံးနေတော့မယ်။ဆက်ကန်စီတာတော့ဒီနေ့ထဲမှာသူတို့ရေဘာမှတော့တရတယ်ဆက်ကြတော့ရှိတော့ဗော။နေထိုင်မှုသွားနေအဲ့ဒီသာမန်သာသပဲအဲ့ဒီအဲ့ဒါပဲလို့ဟောတော့ဗောကျန်တော့ပြတ်တာတော့မရှိရအောင်ဖာရောင်းနေနေတဲ့ဒီအောက်ရလည်းဒီဥစ္စာ900လောက်ရှိနေခေါ်လို့စစ်စစ်ပေါ်လို့လားစပောင်းလောက်ရှိနေတယ်အုံးကြောင်းမှာတော့နေတဲ့သူကနေကြတာအိမ်ကြီးနဲ့အိမ်မှာဓမ္မယုံတို့ပါလို့အဲ့ဒါကြီးမျိုးတွေတော့နေရတာပါတော့
ပကိုးမြို့မှာလည်းရေကြီးတာကြောင့်မြို့ကန်1000လောက်ရေပေးတင်ခဲ့ရပါတယ်အခုချိန်မှာတော့ရေပြန်ကျသွားပြီမဲ့ပြန်လည်နေရာချထားရေးလုပ်ငန်းတွေလုပ်ကင်နေရတယ်လို့လက်လုံလက်စားသမားတွေအတွက်ပို့ပြီးတော့မှခက်ခဲကြက်တဲနေတယ်လို့ဘကိုးကလျာဏမိတ်တလူမှုကူညီကယ်ဆယ်ရေးအဖွဲ့ကကိုကလားက VOE ကိုအခုလိုပြောပြပါဗ
ျ။ရေကတော့မရှိတော့ပါဘူးလုံးဝကျသွားပြီပေါ့အခုနေထားပေါ့။ယနေ့အချိန်ဒီကရေမရှိတော့ဘူး။ဒါပေမဲ့သူတို့အဲ့ရေကြီးတဲ့အခါကျတော့စကန်းဒီမှာသွားနေကြတယ်ရုံရေကြတော့မိအိမ်ကိုပြန်နေကြရတာပေါ့။ပြန်နေတဲ့အခါမှာတချို့အိမ်မကောင်းတဲ့အင်းပြက်တာစီးတာတွေရှိတယ်ပြန်ပြန်ဆောက်နေကြရတယ်တော့ဆေးကြောတိုက်ရှင်ရေလုံးတောင်ရဲနေရတဲ့အချိန်မှာဒီရေပက်တင်ပြည်သူတွေတချို့လက်လုံးလက်စားတွေဆိုအပြင်မှာအလုံးမလုံးအောင်လေအပြင်ကလူလမ်းသားတွေညာတဲ့နေရာတွေကတော့အိမ်ရမကောင်းဘူးတော့အိမ်ကျူပြက်စီးနိုင်ရနေအတင်းကွာပြက်တာတွေရှိတဲ့အခါကျတော့သူအချင်းပြင်ဆင်ပြီးတော့ဆက်လက်နေတိုင်းအောင်သူလုံးနေရတာတွေရှိအဲအဲ့ဒီအချိန်မှာသူလက်လုံးစားသားတွေအနေနဲ့ရတော့ဟိုသူတို့မှလည်းငွေလက်ကန်လည်းမရှိဘူးအပြင်မှာတော့အိမ်ပြင်နေတဲ့အခါကျတော့သူတို့မိသားစုတွေကလည်းအပြင်မှာအဲဒ ဒီစားအနေနဲ့ပေါ်လို့ပို့တော့ကလည်းအဲအချိန်မရှိဘူးလေအိမ်ပြင်နေရတဲ့အတွက်အဲအဲ့အချိန်မှာဒီစားရေးတောင်းရေးရောဝေးကြီးပါအခက်ခဲရှိနေတယ်လေ
အလားတူပဲမွန်ပြည်နယ်တဲကဘီလင်းကြိုက်ထူမုရုံကြိုက်မရောရေးစားတဲ့မြို့နယ်တွေမှာလည်းမိုးအဆက်မပြတ်ရွာသွန်းလို့ကားလမ်းရေကြော်တာတွေရေကြီးရေချမ်းမှုတွေနဲ့ရင်ဆိုင်ကြုံတွေ့နေရပါတယ်ပြီးခဲ့တဲ့ဩဂုတ်လ2ရက်နေ့ကလေးကမိုးများပြီးတော့ရေကြီးတဲ့အတွက်ဘီလင်းမြို့နယ်တွေကကျေးရွာတွေကဒေသခံ 8,000 ထက်မနည်းရေဘေးတင်ဆောင်ခဲ့ကြရပါတယ်အခုတော့ဘီလင်းမှာရေပြန်ကျသွားပြီဖြစ်လို့ကိုယ့်ရဲ့နေရက်စီကိုပြန်ပြီးတော့နေအိမ်တန်ရှင်းလုပ်ငန်းတွေလုပ်နေကြတယ်လို့ဘီလင်းကယ်ဆယ်ရေးသမားတဦးကအခုလိုပြောပြပါတယ
်ပြန်ကုန်ပြီသူများဒီအပေါ်ဆင်ပြီးပါတယ်ကျွာတိုင်းကျွာတော့ကိုယ်ကိုယ့်ရင်ကိုပြန်ကုန်ပြီလို့ရေကျတယ်ဆိုတော့ဒီတန်ရှင်းရေးပြန်လုပ်ကြတာပေါ့ရေပြန်ဆေးပေါ့တန်ရှင်းရေးတက်လို့ပြန်နေကြတာပေါ့ကျိုးတည်စီစီမှုတွေရှိသွားတဲ့ပုံစံမျိုးဖြစ်တာပေါ့ဟိုပေါ့ဒီပထမတရေတက်တယ်နည်းနည်းတက်တယ်ဒုတိယတရေတက်တယ်ကလူတွေကကြောက်နေတယ်ပေါ့နောက်လူတွေကထွေထားပြီးတာဖြစ်နေရတော့ဥရဖားရတော့မလုပ်ဘူးရဘူးအေးတကြီးကြဝိုင်းနေကျွန်တော်တို့ကပြန်လဲပစ္စည်းလေးပို့ဆောင်ပြီးတာရှိတာသူတို့အေးနေပေါ့နော
်မြန်မာနိုင်ငံအနေပိုင်းဒေသတွေမှာအခုလိုမိုးများတဲ့ကာလတွေမှာရေကြီးရေချမ်းမှုတွေကနှစ်စဉ်ကြုံရလေးရှိပါတယ်မြေရေတွေတက်လာလို့ရုတ်တရက်အပြောင်းရွှေ့တွေလည်းလုံကြရပါတယ်ရေပြန်ကျသွားတဲ့အချိန်မှာတော့အများစုကတနိုင်တပိုင်းပရဟိတအဖွဲ့တွေရဲ့အကူအညီနဲ့ကိုထူကိုထကိုရဲ့နေအိမ်လေးစီကိုပြန်နေကြရတယ်လို့ရေဘေးတင်ဒေသကဒေသခံတွေကပြောဆိုကြပါတယ်ရှင်
မြန်မာရေဘေးတင့်နေရသူတွေပြန်လည်ထူထောင်ရေးအခက်ခဲကိုမဆုမွန်ပြောပြခဲ့တာပါအခုတော့မြန်မာပြည်စိုက်ဘာရာဇဝတ်မှုအချက်ချာဖြစ်လာတယ်လို့ဒေါံဆန်းစုကြည်သားကပြောလိုက်တာပါစစ်တပ်ကအာဏာသိမ်းပြီးမြန်မာနိုင်ငံဟာနိုင်ငံတကာရာဇဝတ်ဂိုင်းတွေအတွက်လူကုန်ကူးဖို့နဲ့စိုက်ဘာရာဇဝတ်မှုတွေကျူးလွန်တဲ့အချက်ချာနေရာတစ်ခုဖြစ်လာခဲ့တယ်လို့အချင်းကြခံရတဲ့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါံဆန်းစုကြည်ရဲ့သားငယ် Kim Harris က VOA ကိုပြောပါတယ်မြန်မာပြည်ဒီမိုကရေစီပြန်လည်ထူထောင်ရေးမှာအင်းနီဂျင်နိုင်ငံတွေဘက်ကလည်းအကျိုးစီးပွားရှေ့လမ်းမတင်ပဲပံ့ပိုးထောက်ခံမှုလိုတယ်လို့လည်းပြောပါတယ်။ Cameras ကို Made in China Zoom ကနေဆက်သွယ်မေးမြန်းထားတာတွေကကောက်နှစ်ချက်တချို့ကိုပြောပြပေးပါဦးခင်ဗျာ
။ You are of course closely monitoring
မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုအနီးကပ်စောင့်ကြည့်နေမယ်ဆိုတာကတော့သိကြပါတယ်။မြန်မာပြည်သူတွေကိုဂူကြီးဖို့နိုင်ငံတကာအတိုင်းအဝန်းကပြက်ကွက်နေတယ်ဆိုပြီးတော့လေထောက်ပြထားတာလေတွေ့ရပါဗျ။အဲ့တော့မြန်မာအကြက်တဲပေါ်မှာအိန္ဒိယနိုင်ငံတွေရဲ့တုံ့ပြန်မှုတွေကိုဘယ်လိုတွေ့ရလဲရှင
် Whilst I welcome recent US sanctions and diplomatic efforts
မကြာသေးခင်ကချက်မှတ်ခဲ့တဲ့ American ရဲ့ပိတ်ဆို့အရေးယူမှုနဲ့တန်တမာရေးကြိုးပမ်းမှုတွေကိုကျွန်တော်ကြိုးစိုးပါတယ်။အချိန်ထဲမှာပဲကျွန်တော်အမြင်အရတရုတ်အပါအဝင်နိုင်ငံအားလုံးဟာသူတို့အကျိုးစီးပွားအရမနက်ငယ်မှာတည်ငြိမ်မှုနဲ့ညီညွတ်မှုပြန်လည်ရရှိဒါကိုပဲမြင်မြင်ကြတာပါမြန်မာနိုင်ငံမှာနှစ်ပေါင်း80ကျော်ကြာမြင့်နေပြီဖြစ်တဲ့ပြည်တွင်းစစ်မီးအဓိကဖြစ်ပွားစေတဲ့မြန်မာစစ်တပ်တည်ရှိနေသမျှပြည်တွင်းမှာငြိမ်းချမ်းတည်ငြိမ်မှုဆိုတာဘယ်တော့မှဖြစ်လာမှာမဟုတ်ပါဘူ
း So how about China
စစ်ကောင်စီနဲ့အနီးကပ်တရားဝင်တန်တမန်ဆက်ဆံရေးပြန်ပြီးတည်ဆောက်နေတဲ့တရုတ်ပေါ်မှာကင်မြက်အမြင်ကရောဘယ်လိုရှိလဲရှင
် Well China has never been
မနက်ငယ်မှာဒီမိုကရေစီလမ်းစဉ်ကျင့်သုံးတာကိုတရုတ်ကဘယ်တော့မှမထောက်ခံခဲ့သလိုစစ်တပ်ကလည်းအကြောင်းတစုံတရာကြောင့်အမြဲပဲထောက်ခံနေတာပါကျွန်တော်အနေနဲ့မြန်မာနိုင်ငံမှာအပြောင်းလဲဖြစ်ဖို့မျှော်လင့်ထားပေမဲ့မကြခင်ဖြစ်လာမယ်လို့တော့ကျွန်တော်မမြင်မိသေးပါဘူးစီးပွားရေးတည်ငြိမ်မှုကိုလိုချင်ရင်စစ်တပ်ဟာသူတို့ရဲ့အိမ်နီးချင်းကောင်းမဟုတ်ဘူးဆိုတာသူတို့သဘောပေါက်တယ်လို့ကျွန်တော်ထင်ပါတယ်
And you have also spoken of your
concern regarding human rights. လူကုန်ကူးမှုနဲ့စိုက်ဘာကျွန်ပြမှုတွေနဲ့ပတ်သက်ပြီးတော့စိုးရိမ်ရတဲ့အခြေအနေကိုကင့်အနေနဲ့ကထုတ်ဖော်ပြောဆိုထားတာဆိုတော့မြန်မာနိုင်ငံမှာလူကုန်ကူးမှုပြဿနာနဲ့ပတ်သက်လို့ဘလောက်ထိစိုးရိမ်ရတဲ့အခြေအနေရှိနေလဲရှင
် Under the military regime, Burma is becoming the world's capital for human trafficking.
စကောင်စီလက်အောက်မြန်မာနိုင်ငံဟာကိုယ်အင်ကအစိတ်ပိုင်းတွေကိုတရားမဝင်ရောင်းချတဲ့လုပ်ငန်းတွေအတူလူကုန်ကူးမှုစိုက်ဘာကျွန်ပြမှုစတဲ့ရာဇဝတ်မှုတွေအတွက်ကမ္ဘာအဓိကနေရာဖြစ်လာပါတယ်။ဒီကနေ့ခေတ်ကြီးမှာကျွန်စနစ်လိုဖြစ်နေတဲ့အခြေအနေအောက်မှာလူပေါင်းအရေအတွက်တပေါင်းလောက်ကျွန်ပြခံနေရတာကိုကျွန်တော်တို့ပြောနေတာပါ။ဒီဖြစ်ရဆိုးတွေကိုရပ်တန့်မှုဒေသတွင်းနိုင်ငံတွေရဲ့ကြိုးပမ်းအားထုတ်မှုတွေနဲ့ခိုင်မာတဲ့နိုင်ငံရေးစံတွေရှိဖို့လိုပါတယ်။ဒါပေမဲ့အာဆီယံမှာဒီလိုစွန့်ရင်မျိုးရှိမနေပါဘူး။ဒါပြင်မြန်မာနိုင်ငံမှာအဓိကအခြေပြုနေတဲ့ online လောင်းကစားလိမ်လည်မှုတွေနဲ့ပတ်သက်လို့ရက်တက်နိုင်ရေးပုံမကြိုးပမ်းအားထုတ်ဖို့တရုတ်နိုင်ငံသားရေးဝန်ကြီးကနေစစ်ကောင်စီကိုတောင်းဆိုထားချက်ဟာလေ လုံးဝကိုလစ်လျူရှုခံထားရတယ်လို့မြင်ပါတယ
်မြန်မာဟာစိုက်ဘာရာဇဝတ်မှုအချက်အချာဖြစ်လာတယ်လို့ဒေါန်စန်းစုကြည်သားကပြောခဲ့တာကိုမဲ့ရင်ချင်းနိုင်ပြောပြခဲ့တာပါအခုလိုတောက်ကြညာရဲ့သတင်းပြဖို့ချက်တွေပြီးမှတော့တောက်ကြညာပတ်စင်ကဏ္ဍတွေဖြစ်တဲ့ကအမျိုးသမီးကန္တာအပါဝင်ဒီပတ်စင်ကဏ္ဍတွေလာဖို့ရှိသေးတာမို့ဆက်နာစင်ကြည့်ရှုကြပါအောင်ခင်ဗျာ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာဖိပြုနေကြပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောရရှင်များခင်ဗျာ VOA American တန်ရဲ့ August 18ရက်တောက်ကြညာပိုင်းရေဒီယိုအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေရုပ်သံကပါဆက်ပြီးတော့ည10:00နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မကြာခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ယူဝက်မှာတော့တောက်ကြညာတိုင်းပြောပြနေကြပတ်စင်ကဏ္ဍတွေကမခင်ဖြူဖြူပြောပြတဲ့အမျိုးသမီးကဏ္ဍနောက်ကိုအောင်ပြောပြတဲ့သုဒ္ဓဆောင်တဲ့ American တခွင်နဲ့ဒေါခင်မျိုးသက်ပြောပြတဲ့သိပ္ပံနဲ့ဤပညာကဏ္ဍတွေကိုနောက်ဆက်ကြည့်ရှုရဖို့ရှိပါတယ်အခုရင်ဆုံးတော့အမျိုးသမီးကန္တာပထမပါမြမဒီမိုကရေစီရေလက်နက်ကင်တိုက်ပွဲတွေအမျိုးသမီးအင်အားထိရောက်နိုင်ဖို့ကိုပြောပြထားပါတယ်လက်နက်ကင်လှူရှာမှုအပါအဝင်မြမနိုင်ငံရဲ့အာဏာရှင်ဆန့်ကျင်ရေးလှူရှာမှုတွေမှာအမျိုးသားအမျိုးသမီးလိင်စိတ်ခံရသူ၊ကွဲပြားသူပါမချန်လူငယ်လူကြီးအရွယ်ဆုံးရဲ့အင်အားတွေကိုထိထိရောက်ရောက်အသုံးပြုနိုင်မှပန်းနိုင်ကိုအများဆုံးရောက်နိုင်မယ်လို့အမျိုးသမီး PDF စစ်သည်ရဲဘော်သုတကပြောပါတယ်နောက်အာဏာရှင်ဆန့်ကျင်ရေးလှူရှာမှုတွေမှာအမျိုးသမီးတွေအများပြားပါဝင်နေပေမဲ့ရှည်ရန်ဥစားမှုနေရာတွေမှာပါဝင်မှုကတော့နည်းနေသေးတာဟာခုမှရှိတဲ့စွမ်းအားတွေကိုအပြည့်အဝအသုံးမချရာရောက်တယ်လို့လည်းအမေရိကန်စစ်မှုထမ်းဟောင်းဒေါ်မီမီဝင်းဘတ်ကထောက်ပြပါတယ်ဒေါ်မီမီဝင်းဘတ်နဲ့အခုလိုမေးမြန်းထားပြီးတင်ပြထားတဲ့မခင်ဖြူထေးပြောပြပေးပါဦးခင်ဗျာ
ပြမှုအပိုင်းကိုကြည့်မယ်ဆိုလို့ရှင်ရဲ့ဒါအမျိုးသမီးဒီလူဦးရေရဲ့50 60ရာခိုင်နှုန်းရှိတယ်ဆိုလို့ရှင်ကိုစားဒီဥစားမှုခန်းကဏ္ဍမှာလည်းဒီ50 60ရာခိုင်နှုန်းရှိမနေတာကရောဘာကြောင့်လို့ထင်လဲရှင
်အဓိကကတော့ကျမတို့အမျိုးသမီးတွေကမိကိုလိုတဲ့စိတ်ကြံရှိနေတုံးပဲလို့ကျမကတော့ထင်တယ်ကိုတိုင်းကမိကိုလိုတဲ့စိတ်ကိုမဖြတ်ထားတဲ့အတွက်ကြောင့်ရှေ့ကိုတိုင်းထွက်မရက်မိဘူးလို့ပဲတုံးတက်ပါတယ်နောက်တစ်ခုကရှေ့မှာရှိနေတဲ့သူတွေရှိနေသေးတဲ့အတွက်ကြောင့်ငါတို့ကရှေ့ကိုထွက်ရစရာမလိုသေးဘူးဆိုတာမျိုးတွေတုံ့တက်မိတဲ့ကိုပေါ့နော်ကိုရောမျိုးသမီးတို့တရားလုံးရောကိုစားပြုပြီးတုံ့တက်လိုက်တဲ့အခါမျိုးမှာငါတို့ကနောက်ကပဲပံ့ပိုးပါတော့မယ်ဆိုတော့အနေထားကိုကိုတိုင်းရက်တီမိနေတယ်လို့ထင်ပါတယ်အဲ့ဒါကြောင့်ရှေ့ကိုမြောက်ဖို့လိုပဲထင်ပါတယ်ဟုတ်ကဲ့ပါ
ဆိုတော့မျိုးသမီးတွေကိုတိုင်းကိုကသူတို့ရဲ့သူတို့လုံနိုင်ပါမလားဆိုရဲဟာကို short တွေ့တဲ့အနေအထားမျိုးလို့နားလဲပါတယ်ဒါကလည်းအစင်အဆက်ဒီလူမှုအတိုင်းဝိုင်းအတွင်းမှာသူတို့ကြုံတွေ့လာရတဲ့သူတို့သိလာရတဲ့နားလဲတာတွေရဲ့လွှမ်းမိုးမှုလည်းအများကြီးရှိနိုင်တယ်လို့တော့ထင်ပါတယ်ဟိုမလုံနိုင်ဘူးဆိုတာလုံနိုင်ပါတယ်ဆိုတာကိုရှေ့ကနေပြီးတော့မှလမ်းကြောင်းပြရင်တော့အပြောင်းလဲတွေကပုံမြင်လာရမယ်လို့တော့ကျွန်တော်ထင်ပါတယ်ဒေါ်မီဝင်းဘတ်ရောဘယ်လိုများတုံ့တက်မိလဲရှင
်ဟုတ်တယ်အဲ့ဒီဥစ္စာလည်းမြန်မာအမျိုးသမီးတွေမကပါဘူးဒီဥစ္စာကျွန်တော်တို့ပြောတာ glass cage you know ကိုယ့်ဘာကိုအမျိုးသမီးတွေကလည်းကိုယ့်ဘာကိုကို glass ceiling ကကြတော့နော်ခုနေ့ကဗါတယ်အတိုင်းဝိုင်းကထားထားတဲ့ဥစ္စာနောက်ပြီးတော့ကိုယ့်ဘာကိုလည်း glass cage တဲ့ကိုပြန်ထည့်ပြီးတော့လုပ်တဲ့ဥစ္စာရှိတယ်ဘာလို့လဲဆိုတော့ခုနပြောသလိုပဲဒါထုံးတန်းစင်လာဒီစဉ်းစားတဲ့ဥစ္စာပေါ့နော်ဒီ mindset ကရှိနေသေးတယ်ဆိုတော့အဲဒီကြောင့်မလို့ဟိုကျမတို့ဆိုလို့ရှိရင်ဒီအမျိုးသမီးတွေခေါင်းဆောင်တွေဖြစ်အောင်အတွက်ကဘာလုပ်ပေးလဲဆိုတော့သူတို့နည်းနည်းလေး push လုပ်ပေးရတယ်နည်းနည်းလေး push လုပ်လိုက်လို့ရှိရင်သူတို့နားလဲအဲဒီဥစ္စာနဲ့ဗါလဲသူတို့လည်းကျမတို့ပဲနည်းနည်းတွန်းပေးရတယ်နောက်တော့ဒီဟိုဗါလဲသူတို့ဟိုကိုနိုင်ကိုလည်းဗါလဲဒီ
ကိုယ့်ကိုယုံကြည်မှုကိုယ့်ကိုယုံကြည်မှုရှိလာအောင်ပေါ့နော်ဒါသူတို့လုံနိုင်ပါတယ်ဆိုတော့မျိုး
ဟုတ်တယ်အမှန်မှာသူတို့အများကြီးလုံနိုင်တယ် ကျမခုနပြောသလိုရောက်ကြလေးတိုင်းလဲဟိုနေပါလဲစစ်မတိုက်တတ်ဘူးစစ်လက်မတိုက်ဖို့လဲအချိန်နေသူတို့မှမရှိဘူးအလားတူပဲအမျိုးသမီးအားလုံးလဲစစ်တိုက်ချင်မှမဟုတ်ဘူး right ဒါပေမဲ့တချို့တွေကစစ်တိုက်ရဲတယ်စစ်တိုက်နိုင်တယ်ဆိုတော့အမျိုးသမီးတွေလည်းအများကြီးရှိတယ်ဒါပေမဲ့ဒီစင်ဒီ စိတ်နဲ့ပေါ့နော်စိတ်နဲ့ပတ်သက်ပြီးတော့ဒီဥစ္စာ limitation တွေဖြစ်နေစိတ်သွားရကိုပါပေါ့နော်အဲဒီမှာပြန်ပြောရဆိုတော့အဲ့ဒီစိတ်သွားတဲ့ဥစ္စာကိုစိတ်ကိုနားလဲအောင်အမျိုးသမီးတွေအတွက်လဲဟိုအကူအညီပေးရမယ်နောက်ပြတ်ပါလေအတိုင်းဝိုင်းကိုလဲဟိုပါလေဟိုအကူအညီပေးရမယ်အဲ့လိုမျိုးလုပ်တော့မှအမျိုးသမီးတွေမှာရှိနေတဲ့ဒီ
ဒီဒီတော်လိုင်းရေးတစ်ခုမှာပေါ့เนาะအမျိုးသမီးတွေအားလုံးရဲ့စွမ်းရည်တွေစွမ်းအားတွေသူတို့မှရှိတဲ့knowledge တွေပေါ့ skill တွေအားလုံးအပြည့်စုံသုံးဖို့လိုအပ်လာဆိုတော့ကျွန်တော်တို့ဒီဟိုဒီအခုလူဒီຫນွေဥတော်လိုင်းရေးပေါ့လေဒီလူလူလှုပ်ရှားမှုအာနာရှင်စန့်ခြင်းနဲ့လှုပ်ရှားမှုမှာဆိုလို့ရှိရင်အစပိုင်းကလေးကအမျိုးသမီးတွေကအများကြီးပါလာခဲ့တာကဏ္ဍအသီးသီးမှာဆိုတော့တခြားလုံးလည်းပြောလာခဲ့
ါတယ်ဆိုတော့ဒီလူတွေပါအောင်တော့လေဟိုဆွဲတင်သွားရမှာပေါ့လေနော်ဆိုတော့အချိန်ကြီးအကြောင်းမျိုးတောင်ဆိုဆိုပြောတဲ့အစင်လာလေးလည်းရှိမှာပေါ့လေဆိုတော့နောက်ဆုံးပြက်ောက်ရရင်တော့ဆိုဆိုပြောသလိုပေါ့ဒါတယောက်နဲ့တယောက်ချားမှာတော့လုံနိုင်တဲ့စွမ်းရည်အေးကြီးကျွမ်းကျင်မှုအပိုင်းတွေလုပ်ငန်းအပိုင်းတွေမတူကြပါဘူးဆိုတော့အမျိုးသားအမျိုးသမီးမှလည်းမတူကြဘူးဆိုတော့အမျိုးသားတွေရဲ့အာသာချက်အမျိုးသမီးတွေရဲ့အာသာချက်ဒါတွေကိုအတူတူစုစည်းပြီးတော့မှရှေ့ကိုအင်အားတစ်ခုဖြစ်အောင်ပေါ့နော်ဘလို့ဆက်ပြီးတော့ရွေ့နိုင်မယ်လို့သုံးသပ်မိပါတယ်ဒေါ်မီဝင်းဘက်အရင်ဆုံးသုံးသပ်ပေးပါရှင့်
အခုအချိန်မှာပေါ့နော်အမျိုးသမီးတွေပြန်ပြီးတော့စဉ်းစားကြကျမအမျိုးသမီးတွေက secret weapon လို့ပြောလို့ရတယ်အမျိုးသမီးတွေက secret weapon အာသူတို့စီမှာရှိနေတဲ့အာဟိုဗာလဲ talent တွေ creativity right သူတို့ကြောင့်သူတို့ပါလာလို့လဲဒီ silent strike day ဒီလိုနဲ့အမျိုးသမီးအလန့်ထောင်တာထမိန်နဲ့အလန့်ထောင်တာတွေအမျိုးနည်းမျိုးစုံတွေထွက်လာယောက်ျားတွေပဲလုပ်မယ်ဆိုလို့ရှိရင်ဒီ diversity အမရှိdiversity of view အမျိုးသမီးတွေဝင်လာလေလေဒီ diversity ဆိုတဲ့လေအနည်းမျိုးစုံနည်းမျိုးစုံဘလို့ဒီတော်လှန်ရေးကို support လုပ်ရမယ်လေဆိုတဲ့ဥစ္စာထွက်လာဆိုတော့အခုဟိုနဲ့အခုချိန်မှာတော့ tactical level မှာအမျိုးသမီးတွေခုနဆီယမ်မသူတာပြောတာတွေအများကြီးရှိတယ် operational level strategic level မှာကြတော့ဒီခေါင်းဆောင်မှုပိုင်းမှာအမျိုးသမီးတွေနည်းနေသည်အဲ့နဲနေတဲ့ဥစ္စာကဟိုတော်လှန်ရေးအတွက်ပေါ့နော်လိုချင်လိုအပ်တဲ့အင်အားတွေဟိုစပွဲမှာကြံနေသေးတယ်အဲ့ဒီဥစ္စာပြန်ကောက်ပြီးတော့တေချာအတုံးချနိုင်မယ်ဆိုလို့ရှိရင်ဒီတော်လှန်ရေးကပို့ပြီးတော့အာရှေ့သွားဖို့အောင်မြင်ဖို့ကပို့ပြီးတော့မြန်လာလိမ့်မယ်ပို့ပြီးတော့ကောင်းလာလိမ့်မယ်လို့ကျွန်တော်တို့ပြောလို့ရတယ်
ကျေတော့တူတာအနေနဲ့ရောဘလို့ထင်ပါသလဲရှင်လက်ရှိအနေထားကနေပို့ပြီးတော့ပေါ့နော်ပို့ပြီးတော့ကိုကြီးမန်းချက်ကိုပို့ပြီးတော့မြန်မြန်ရောက်ဖို့အတွက်ဘလို့အပြောင်းလဲတွေလုပ်ဖို့လိုအပ်မလဲဒီအာသာချက်တွေကိုဘလို့ဆွဲထုတ်ကြမလဲ
အဲကျမတို့အမျိုးသမီးတွေအနေနဲ့ကအရင်ဆုံးရှိကိုလမ်းတက်နိုင်ဖို့ကကိုကိုရိုင်းဒီတွေးခေါ်တော်လှန်ရေးကိုရင်ဆပြီးတော့လုပ်ရမယ်လို့ကျမတို့ထင်တယ်တွေးခေါ်တော်လှန်ရေးရင်ဆလုပ်မယ်တွေးခေါ်တော်လှန်ရေးဆလုပ်ပြီးလို့ရှိရင်ကိုထပ်ပြီးတုံးတက်မယ်ငါဟာဘယ်အနေထားကနေဘယ်ကဏ္ဍကနေပါဝင်ရင်ပို့ပြီးတော့မြန်မြန်ဆန်ဆန်နဲ့တွန်းအားတစ်ခုအဖြစ်ဖြစ်သွားမလဲဆိုတာကိုကိုကိုအရင်သုံးသပ်ဖို့လိုတယ်။အဲ့လိုသုံးသပ်ပြီးတဲ့အခါမှာကိုယ့်ရဲ့ဒီရှိနေတဲ့စွမ်းရည်ကိုထုတ်ပြီးအသုံးချနိုင်ဖို့အတွက်ကိုအဲကိုကိုတိုင်းကလည်းဒီစွမ်းရည်ကိုထုတ်ပြဖို့လိုမယ်။အဲ့လိုပဲစွမ်းရည်ကိုလက်ခံပေးမဲ့အတိုင်းဝိုင်းကိုကိုကိုတိုင်းဖန်တီးဖို့လိုစွမ်းရည်ကိုလက်ခံပေးတဲ့အတိုင်းဝိုင်းကိုကိုကိုတိုင်းဖန်တီးဖို့လိုတယ်ဆိုတာကတော့ဆရာပြောတဲ့ glass ceiling ကိုဖောက်ရမယ်ဆိုတဲ့အနေအထားမျိုးပါ။ကျွန်တော်တို့က case ထဲကနေရတော့ထွက်ပြီးသွားပြီ။ထွက်ပြီးသွားပြီဆိုရင် ceiling ကိုကိုယ်တိုင်းဖောက်မယ်။ဖောက်မှာပဲကျွန်တော်တို့ရှိကိုတက်လို့ရမယ်ပေါ့နော်။အဲ့တော့လက်နဲ့တိုင်မှကျွန်တော်တို့တော်လိုင်းရေးမဟုတ်ဘူး။ဟုတ်ပြီ။အဲ့ဒီလက်နဲ့တိုင်ပြီးတိုက်ဖို့အတွက်နောက်ကနေပြီးတော့လှုပ်ဆောင်ပေးပြီးချမှတ်ပေးတဲ့ဖော်ဆောင်ဟိုတိုက်ပွဲကိုဖော်ဆောင်ဖို့အတွက်စီမံမယ်ပေါ့ဒီ operation address ကိုစီမံမယ်အဲ့ဒီနေရာမှာနေမယ်ဆိုလဲသူဟာရတယ်ပြောချင်တာကသူကဘယ်လိုအနေထားမျိုးဘယ်လိုအချိန်မျိုးဘယ်လိုကာလမျိုးမှာဘယ်လိုတိုက်ပွဲကိုခေါ်ဆောင်လို့ရတယ်ဆိုတာကိုသူကိုယ်တိုင်ကဒါကိုချမှတ်နိုင်ပြီဆိုတာနဲ့သူကိုယ်တိုင်ဟာ ceiling ကိုဖောက်လိုက်တဲ့သူဖြစ်သွားမယ်လို့ကျွန်မတော့ထင်တယ်အဲ့တော့အတ္တိဟာတွေကိုလုံနိုင်ဖို့အတွက်သူကိုယ်တိုင်ကဒါတွေကို tu ye a yi chin go ti pi lo tu ye level go level up lou pho lo me lo jma ro chin ne a yin song tu mya si ka ni taung so me sa ku ku go level up lou pi go be jma ro tai twin chin ma okay ba
ta kha le cha ro le shi da ga a myu tami ri ho a di lo phit la pho a twat ga tan pho mu ta song dia le lu at da ri shi de u ma lu mu a tai wine twin ma swa pyo lu ngeng ngeng ka de ya main klei so ye tain tain mu mwe le ni ya me ho blu le ni ya me su de tu ye tat tat mat cha de pung san ga shi ni ro tu ro di pung san ne ma mi ba le da be song ma le sia da ma le da be so pa win chin ya le da be pyo de ka ma tu ro di pung san ne chi pin la ro di lo chain cha ro so so เกี่ยวกับตุ๊ดาเปียวรู้สึกอิจฉาไม่คันมาจောက်ไปพอเอาจําล่ะตรุอ่ะดีไทม์เนี่ยตรุอ่ะจีเปลี่ยนล่ะแกอ่ะแค่ชาร่อดิสรเอาไอ้ห่ากูแหละหลุมุอ้ายวายนี่เนี่ยถ้าอีโหเพเพเจเพชาตั้วบ่รู้อ่แม่รู้แหละขึ้นมาเลยเมียวตะมี้รู้โกไดพอกทรัฟโฟรู้แหละแม่งเนี่ยแต่แม้ตะฉิ่งเนี่ยมาแหละปั่นวินจินเนี่ยปั่นปูหมู่ป่ะเนาะสรดีก็รออารมณ์เนี่ยอาตาจัดติสุซีเนี่ยสรุษิญเนี่ยดียิมัดจัดติชื่อเนี่ยยောက်
အဲကျွန်တော်တို့အရွယ်အသက်အရွယ်ပေါင်းဆုံးနောက်တစ်ခါလူဒန်ဆာပေါင်းဆုံးသူတို့ရှိရနေတဲ့စကားတွေနားထောင်ဖို့လိုမယ်သူတို့ပါဝင်ဖို့လည်းလိုနောက်အမျိုးသားတွေမှာလည်းအမျိုးသားတွေတွေးတဲ့ခေါ်တဲ့လမ်းကြောင်းတွေရှိတယ်အမျိုးသမီးတွေတွေးနေခေါ်နေကြလမ်းကြောင်းတွေရှိတယ်အဲ့ဒီလိုပဲအမျိုးသားလည်းအမျိုးသားအမျိုးသမီးမှမဟုတ်ဘူးကျမတို့ LGBTQ တွေပေါ့နော်အဲသူတို့တွေဆိုလို့ရှိရင်လည်းအများကြီးလှပတဲ့အတွေးခေါ်တွေရှိတယ်ဆိုတော့ကျမတို့ဒီလိုအင်အားစုတွေပေါ့နော်အမျိုးမျိုးသောအင်အားစုတွေအကုန်လုံးကပေါင်းဆက်ပါဝင်လာမယ်ဆိုလို့ရှိရင်အာပို့ပြီးတော်လိုင်းရရှိကိုမြင်မြန်သွားနိုင်တယ်လို့ထင်တယ်ဒါပေမဲ့ပေါင်းဆက်ပါဝင်လာတာကိုလည်းကျမတို့ကလေးစားတန်ဖိုးထားပြီးတော့သူ့နေရာနဲ့သူနေရာပေးပြီးတော့မှဟိုလို့ကြမယ်เนาะလက်တွဲပေါ်ဆောင်နိုင်မှုလို့ရဲ့လို့ကျမတော့ထင်ပါတယ်ဟုတ်ကဲ့ပ
ါဟုတ်ကဲ့ပါအခုလို့ပါဝင်ရှင်းနေပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ညီမဒီမိုကရေစီအရေးလက်နက်ကင်တိုက်ပွဲတွေအမျိုးသမီးအင်အားထိရောက်နိုင်ဖို့မက်ခင်ပြည်ထွေပြောပြတဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြည့်ရှုခဲ့ရတာပါအခုတော့သုဒ္ဓဆုံးလင်းအမေရိကန်တခွင်ကဏ္ဍပါအမေရိကန်မှာအင်ဝယ်ဖို့ငွေချေးမှုအပိုင်းနှစ်ကိုပြောထားပါတယ်အင်ဝယ်ဖို့ငွေချေးတာမှာအတိုးနှုန်းသက်သာအောင်ဘာတွေဆောင်ရွက်တင်လဲဘလို့အတိုးနှုန်းတွေကကိုယ့်အတွက်ဘူးအကျိုးရှိစေမလဲဆိုတာနဲ့ကိုယ်တက်နိုင်တဲ့ဈေးနဲ့သူများအခုရင်မယူဘဲသာဝယ်ယူဖို့ဘတ်တင်လေးတွေကအကြံပြုထားတာကိုကိုအောင်ပြောပြပေးပါအောင်ခင်ဗျာ
နောက် location ပေါ်လဲမူတည်တယ်ပေါ့နော်အခုအဓိကကတော့အိမ်ကလူတွေပထမဆုံးဝင် primary resident အနေနဲ့ဝင်မှာကိုနေဖို့ဖြစ်တဲ့အတွက်အလုံးနဲ့အဒီကျွန်တော်တို့ရဲ့စီမံစည်းကမ်းအရဆိုရင်အလုံးနဲ့ဝယ်မဲ့အိမ်ရဲ့အကွာအဝေးကအများဆုံး 2 hours driving မှာရှိရမှာပေါ့နော်ပထမအိမ်ကိုလည်းအချိန်မှာဘာဖြစ်လို့လဲဆိုတော့အဲ့ဒီဒီ primary resident နဲ့ investment property interest rate လည်းကွာတယ်အဲ့တော့ကိုက occupy လုပ်မယ်ဆိုတာကို proof ပြနိုင်ရမယ်ပေါ့နော်အဲ့တော့အဲ့လိုမျိုးဝယ်ရပါတယ်အဲ့တော့ကိုအလုပ်ရှိတဲ့နေရာနားမှာအိမ်ဝယ်တာတော့အကောင်းဆုံးပေါ့နော်ခုနတကယ်လို့ investment လုပ်ဖို့ဆိုရင်တော့ out of state ကိုလမ်းဝယ်လို့ရတယ်သို့တော့ investment လေးခုနပြောလို့ interest rate များတယ်အဲ့တော့နောက်တစ်ခုကဒီလူငှားများများရနိုင်တဲ့နေရာမျိုးမှာကိုကဝယ်သင့်တယ်ပေါ့နော်အဲ့မျိုးလေးပါဟုတ
်ဘယ်ကနေပြဿနာကြီးမယ်ဆိုလို့ရှိရင်ပေါ့လေဆိုတော့ဝင်ဥမာဝင်ငွေ6000ရှိတဲ့သူဆိုလို့ရှိရင်နောက်ဒီ credit score ကိုကောင်းမယ်ဆိုလို့ရှိရင်ဘဏ်ကဥမာဒီအတိုးနှုန်းကိုဘယ်လောက်ထိသတ်မှတ်ပေးပါလဲနောက် credit score လည်းမကောင်းနောက်ဝင်ငွေလည်းသိပ်မများတဲ့သူမျိုးကြရင်ရောဒီအတိုးနှုန်းယူရဲဟာနဲ့ပတ်သက်ပြီးတော့ပေါ့လေနည်းနည်းတော့ရှင်းပြပါလား
ဟုတ်ကဲ့ဟုတ်ကဲ့ကိုအဲ့တော့အတိုးနှုန်းကဘယ်ပုံမှန်မူတည်လဲဆိုတော့ခုနပြောတဲ့ credit score ရဲ့ဟုတ်လား debt to income ratio ပေါ့နော်သူတို့ရဲ့ income နဲ့တင်နေတဲ့အကျွေးတွေနဲ့ဘလောက် percentage ရှိလဲအဲ့ဒါရဲ့နောက်တစ်ခါ down payment percentage လဲကွာပါအဲ့သုံးခုမှာမူတည်ရယ်ပေါ့နော်ဆိုပါဆိုလူတစ်ယောက်လူနှစ်ယောက်အတူတူပဲ credit score လဲ940ဟုတ်လား income လဲ6000ရှိတဲ့ client နှစ်ယောက်လုံးကတစ်ယောက်က 20% down payment ချမယ်ဆိုရင်သူရဲ့ interest rate ကတက်တာမယ်တယောက်က 5% ပဲချ slightly ညင်မယ်ပေါ့နော်အဲ့တော့ interest rate ကတော့လောလောဆယ်အစိုးရတော့တက်နေတယ်သို့သော်ကျွန်တော်တို့ဒီ wholesale rate တွေမှာတော့ conventional ခုန qualified mortgage ပေါ့နော်အဲ့လိုမျိုးလာစားနဲ့ယူတဲ့ loan တွေဆိုရင်ကျွန်တော်တို့ရှိမှာ 6% 6.5 အဲ့ချားမှာပဲရှိပါတယ်အဲ့လောက်ပဲရှိတယ်ဒါပေမဲ့ bank တွေမှာတော့ 7 to 7.5 ပေါ့နော်အဲ့လောက်ဖြစ်နေပါပြီအဲ့တော့ခုန credit score 620သမားနဲ့ကျွန်တော်တို့900သမားနဲ့ဆိုရင်တော့ pay that down payment to my DTI to my so slightly bono, maybe quarter point, so a 0.25, don't hope, 0.125, allow quana in my anezo.
Banya ni bido, percent chimen solution, yo, Uba di, I don't know a fee tamatare hashiware, not a kua, I don't know poly, the nanya tamatare, I don't know ada, a pianle shi de kajaro, the I don't know a pianlevo mamu di bido, light bido, who pian bido, piare.
Okay, ada aku down payment system kora bana. Down payment system ni ga program use on shi de bana. Ho lender bo le mu ti de. Da bi me di conventional loan chamo you loan solution no. Down payment system ya le ku ba ga closing cost ka ro lu ti de bana. Da me ho ma khwin phyo de de di ta di ma thauk chi de loan program ni le shi de. Ada di ga ro through a down payment macha be le chi lo ya de ba ni bana. Na dak down payment system ma le na myo shi de.
In Sawyer to solution, so yeah, Pelu Pons and you, Guni Piwale.
To go state like a program, Lidishi, best state my way, a program, so yeah, Dimas and Jamal, Illinois, Massoy, Illinois, so yeah, government be a chow town, she, you know, though the eight chow town people 1% charge low day, so hello, you leader, she, you know, hello, don't be met system when you like that, where underwriting are, through your underwriting at Tore. Underwriting, so that Jamal, see sit up, you know, or long or Jamal originator. Originally, look, we don't like that chain, ma, yeah, along with, yeah, we don't see that the use is a quick one, and the writing quick that we did it. And any matter, so yeah, yeah, and the writing is a little, matu, or not, Jamal, the people, Melody Charlie, and we don't see it. Oh, government, we did it too, but North Carolina must have done where the government beat it, don't see it.
Okay. So,
Responsibility, foreclosure လုပ်ပါတယ်။ကိုတော့ကအဲကိုဗစ်မတိုင်ခင်က3လပေါ့နော်3လဆိုရင် foreclosure process စတယ်။အခုတော့6လဆိုရင် foreclosure process စတယ်။အဲ့တော့မကောင်းပါဘူး။အဲ့လိုမျိုး foreclosure process စခံတဲ့လူက credit ပြတ်တယ်။အဲ့လူယုံကြည်မှုမရတော့ပေါ့နော်။နောက်တစ်ခါကျွန်တော်တို့လူမျိုးဆိုရင်ခုနှစ်နှစ်တိတိ license ယူလို့မရတော့ဘူး။ license မရနိုင်တော့။အဲ့တော့ဟိုကျွန်မမနိုင်ဝင်နေမထမ်းဘူးပေါ့နော်။
အမေရိကန်မှာအင်ဝယ်ဖို့ငွေချေးတာအတွက်သုဒ္ဓဆောင်လေအမေရိကန်တစ်ခွဲမှာကိုအောင်ပြောပြခဲ့တာပါအခုတော့သိပ္ပံနဲ့နေပညာကဏ္ဍပါအဆောက်အုံအနေကင်းအပိုင်းနှစ်ကိုပြောထားပါတယ်ဆောက်လုပ်ရေးကဏ္ဍမှာဘေးအနေကင်းသမတ်ချက်တွေမြန်မာနိုင်ငံမှာမရှိသေးတာကိုအပိုင်းတင်မှာပြောပြခဲ့ပြီးအခုတော့ဆောက်ထားတဲ့ဆောက်အုံတွေဖြိုဖျက်တာအပါအဝင်လုပ်ငန်းခွင်အနေကင်းအောင်ပါတွေလုပ်တင်လဲဆိုတာကိုစင်ကာပူလူ့သမားဝန်ကြီးဌာနဘေးအနေကင်းရှင်းရေးဆိုင်ရာအရာရှိအင်ဂျင်နီယာဦးရင်းငင်းကိုမေးထားတဲ့ဒေါက်ခင်မျိုးသက်ပြောပြပေးပါဦးခင်ဗျာ
မြန်မာနိုင်ငံမှာအဆောက်အုံတွေကဆောက်ပြီးမကြခင်မှာပဲပြိုကျတဲ့နေရာတွေအများကြီးတွေ့နေရပါတယ်ရှင်။ဆိုတော့ဒီဆက် design for safety ဆိုတာပေါ့နော်။ဟိုအသက်အန္တရာယ်ကင်းအောင်ပေါ့နော်။အန္တရာယ်ကင်းအောင်အတွက်လောက်ရတဲ့ design ပေါ့နော်။ဒီ design ဟာဆိုလို့ရှိရင်တော်တော်အရေးကြီးတယ်ဆိုတော့အဲ့ design for safety နဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါဆရာ။ဘာအချက်တွေအရေးကြီးပါလဲဆရာ။
ဒါကမော safety မှာဘိုင်းနှစ်ဘိုင်းပါတယ် safety ရယ် design ရယ်နောက်တစ်ခါ design လုပ်တယ်ဆိုကြတော့အနေကင်းအောင်လို့ design လုပ်တာပစ္စည်းအနည်းဆုံးသုံးပြီးတော့အနေအကင်းဆုံးပြအောင်ဘယ်လိုလုပ်မလဲသူ့ concept ကဘယ်လိုအနေတွေဖြစ်နိုင်တယ်လဲဆိုတော့ကျွတ်တက်သွက်ဆပြီးတော့ဖြစ်နိုင်သောအနေတွေကိုအကုန်လုံးရှာဖွေဖော်ထုတ်မယ်နောက်ပြီးတော့အဲ့ဒီအနေတွေကိုဖြောက်ပြစ်ပြမယ်အဲ့ဒီအနေတွေကိုဒီလိုဖြောက်ပြစ်လို့မရဘူးဆိုလို့ရှိရင်တော့အနည်းဆုံးပြအောင်လို့ short ချောင်းတယ်ဒါသူ့ရဲ့ design for safety ရဲ့ conceptအဆောင်ဆုံးတဲ့အခါမှာဆောင်းနေလို့မှလည်းအနေကင်းရမယ်အဆောင်ဆောက်ပြီးသွားတဲ့အခါမှာအဲ့ဒီအဆောင်မှာနေတဲ့သူတွေအတွက်လည်းအနေကင်းရမယ်နောက်ပြီးတော့အဲ့ဒီအဆောင်ကိုပြပြမုံမှန်တင်းတင်းမှုတွေလုပ်တဲ့အခါမှာလည်းအနေကင်းရမယ်နောက်ပြီးတော့အဲ့ဒီအဆောင်ကိုလူမနေတော့လို့ဖြိုဖျက်လိုက်တဲ့အခါမှာလည်းအနေကင်းရမယ်ဆိုတော့အဆင့်၄ဆင့်အဆင့်တိုင်းအဆင့်တိုင်းမှာအနေကင်းမှုအတွက်ကိုစဉ်းစားပြီးဒီဇိုင်းလုပ်ရတယ်ဒီဇိုင်းလုပ်ရဆိုတာစောက်ရီဆောက်တဲ့အခါကျမှဒီဇိုင်းလုပ်တော့မဟုတ်ဘူးသောက်တော့အဆောက်ကိုမဆောက်ခင်ကလေးကကြိုးပြီးတော့စဉ်းစားပြီးတော့ဒီဇိုင်းလုပ်ရတာဘယ်လိုဆောက်မလဲဘယ်လိုဖြတ်မလဲဘယ်လိုပြည့်ပြည့်မောင်းအောင်ထိုင်လိုက်ပြီးလုပ်မယ်အဲဒါဒီဇိုင်းမော် safety ရဲ့အဓိက concept လေးခုပါဟုတ်ကဲ့
မဆောက်လို့ခင်ရောဆောက်လို့နေစေရောဒီဆောက်ပြီးတဲ့အခါမှာအခုနောက်ဆုံးဖြိုဖျက်တဲ့အခါအထိပါဆရာအန်တယ်ကင်းအောင်ဆိုတော့လေအဲ့အရိယာလေးလည်းပြောပြပေးပါဆရာ
ဟုတ်အဆောက်နေဖြိုတဲ့အခါမှာလည်းအမတန်အရေးကြီးတယ်ဥပမာအချင်းရောင်မြို့လကောင်မှာတိတ်မကြသေးခင်ကမိသားယုံချုပ်ဆောက်တဲ့ခါမှာမြေချွေးတဲ့ခါမှာမိသားယုံချုပ်ကကိုလိုနီခက်ကဆောက်အောင်ဆိုတဲ့ခါကျတော့အမိုးတွေကို SS stores နဲ့မိုးထား SS stores တွေအဲ့အမိုးတွေကိုရှင်းမှုလို့ရှိရင်ကင်ဆာဖြစ်တယ်ဒါဆိုရင်အဲ့ဆောက်အောင်ဘယ်လိုဖြစ် SS stores အမိုးဘယ်လိုဖြစ်မလဲနော်အဲ့လူကမာတွေဘယ်ကလူကမာတွေလဲအဲ့လူကမာတွေဒီအဲ့ဒီအမုံတွေရှင်းမှုလို့ရှိရင်ကင်ဆာဖြစ်နိုင်တဲ့အကြောင်းသူတို့ဘယ်လိုအကောင်းအထည်ပေးတယ်လဲအဲ့ဆောက်အုံတွေမှာဒီမုံတွေရှိရင်ငါတို့မှဒီလိုယောဂရမယ်ဆိုတာအဲ့လိုမျိုးကြီးကြည့်လာ။နောက်ပြီးတော့အဲ့ဒီအဆောက်အုံတွေမှာလုံတဲ့အလုံမျိုးတွေမဟုတ်သေးဘူး။အဲ့ဒီနောက်မှာမြေထားမျိုးဆိုတာမြုပ်လိုက်ပါမယ်။အဲ့ဒီအဆောက်အုံတွေကိုဖြိုလိုက်တဲ့အခါမှာအဲ့ဒီအမုံတွေလေထဲကိုတွင့်ပြောလမ်းသွားလမ်းလာတယ်ဖြစ်မသွားဘူးလား။အဲ့ဆိုအဲ့ဒီလမ်းသွားလမ်းလာတွေကအမုံတွေကိုရှင်းပြီးတော့ကင်ဆာဖြစ်တယ်ဆိုရင်ဘယ်လိုမှတောင်းရှိ။အဲ့လိုကင်ဆာပြမအောင်တိပါဘူး။ဒါမှမဟုတ်အရေးကြီးပါ။နောက်ပြီးတော့ပြပင်ထင်းထင်းလို့တာအလားတူပဲပြပင်ထင်းထင်းလို့တာမှလည်းပဲအခုရောင်မှာအဲကွန်းနေတက်တယ်အဲကွန်းတက်တော့အဲကွန်းတက်စရာနေရာမရှိဘူးနေရာမရှိတဲ့အခါကျတော့ steep bracket ကလေးနဲ့အဲကွန်းကိုဘယ်မှာအပြင်းမှာတက်တယ်ဒါဆိုအဲ့အဲကွန်းကိုဘလို gas ဖြစ်မလဲဘလို့ပြပင်ထင်းထင်းမှုလုပ်မလဲဘာစီမံဖြစ်ဒီတိုင်းအဲ့ bracket ပေါ်မှာထိုင်ထားတဲ့အဲကွန်းကိုတက်ပြီးတော့လုတ်တယ်ပြုတ်ပြောက်တော့တေးတယ်အဲ့ဒါလည်းခဏလေးဘလို့မှအရေးကြီးလို့တာမရှိသေးဘူးဆိုတော့အတော်လေးစိတ်မကောင်းကြတာချက်ပဲဘလို့မတော်ဆောင်မှုတွေနေတိုင်းဖြစ်နေရတာနဲ့အဲ့ဒီဟာကိုအရေးကြီးလုပ်ပြတဲ့သူတွေဘယ်လိုမှမဖြစ်ဘူးအခုဒီလဲဒီတိုင်းပဲဖြစ်နေကြတယ်ဒီတိုင်းပဲလုပ်နေကြတယ်ရှိသေးတယ်ဆိုတော့ဒါလူကြီးတွေနဲ့အရေးကြီးထပ်ပြီးစဉ်းစားမယ်အချက်တွေဖြစ်တယ်လို့ပြောချင်ပါဟုတ်ကဲ့
ဆရာမြန်မာနိုင်ငံမှာအခုလိုပေါ့နော်ဒီ၆လုံရဲ့လုပ်ငန်းခွင်ရောဒီ၆လုံပြီးရောဒီအဆောက်အဦတွေမှာအန္တရာယ်တွေဖြစ်နေတာနဲ့ပတ်သက်ပြီးရောဘာတွေလုပ်တယ်မှာလဲဆရာ
ပရောဆုံးအချက်ကတော့ဥပဒေတွေစီမင်းစကန်နေရထုံးလုံးတွေစံနှုန်းတွေရှိဖို့အရေးကြီးပါတယ်အခုဘဝမှာဘာဥပဒေမှမရှိဘူးပြောဆိုအောင်လူငန်းဝင်အန်ဒီရဲ့ကိန်းနဲ့ကြမ်းမိုက်ဥပဒေတောင်းမှာဘဝမှာလွတ်တော်မှာအတိမဖြစ်သေးဘူးဆိုတော့အဲ့ဒီဥပဒေမရှိဘဲနဲ့ဒီအလုပ်ရှင်တွေကွန်ထရက်တာတွေကိုဘယ်လိုထိမ့်မလဲသူတို့ကတော့သူတို့ရဲ့အတိနဲ့ပဲခုလုပ်နေကြတာပေါ့ဒါနဲ့ဥပဒေမရှိဘဲနဲ့ဘယ်လိုမှကျူစားလို့မဟုတ်ပရမတ်ဆုံးအရေးကြီးတာကဥပဒေနည်းဥပဒေရှိဖို့အရေးကြီးပါဒါပေမဲ့ဥပဒေနည်းဥပဒေဆိုတာကဘာလုပ်ပါဘာမလုပ်ပါနဲ့ပဲပြောထားတာဒါပြည့်ဘယ်လိုလုပ်မလဲဆိုတာကိုတကယ်အကောင့်ထဲဖော်ဖို့ကြတော့ဥပဒေနည်းဥပဒေနဲ့လည်းမလုံလောက်ပါသူမှာ core practice နဲ့ standard တွေရှိဖို့ core practice ကအဲ့ဒီဥပဒေတွေကိုအကောင့်ထဲဖော်ဖို့အတွက် engineer ဆိုင်ရာသတင်းအချက်အလက်တွေကိုပြည်စုံပံ့ပိုးပေးတယ်နောက်တော့ standard အလားတူပါပဲ standard တွေရှိဖို့လည်းဥပမာအဖြစ်ညာဆောက်တဲ့နေရာမှာ low standard တွေရှိရမယ်။ power ဆောက်တဲ့ခေါင်းက blue standard တွေရှိရမယ်။စသည်။အဲ့ဒီ standard တွေမရှိဘဲနဲ့ဥမာဆွေးရပါစို့။ညာတစ်ခုပြိုးပြီ။ညာတစ်ခုပြိုးပြီဆိုလို့ရှိရင်အဲ့ဒီ engineer ကိုအရေးကြီးတယ်။ဒါဆိုအဲ့ဒီ engineer ကငါ best standard ကိုလိုက်ရမလဲ။ best standard ကငါအဲ့ဒီညာကို design ဆက်အဲ့ဒီ power ကို design ဆက်ရမယ်။ဘယ်လိုလုပ်။ဘာပြောလဲရှိ။ power ပြောလဲစကားမရှိ။နောက်တော့အဲ့ဒီ engineer ကိုအရေးကြီးပါပြီတဲ့။ဘယ်ဥပဒေနဲ့အရေးကြီးလဲ။ဘယ်ဥရမမရှိဘဲနဲ့သူ့မှာအရေးယူခံရတယ်။ဒါအလုံးမတန်မတရားတဲ့ဖြစ်ရပါဘူး။ဆိုတော့ပရောဆုံးအရေးကြီးတာဥရနည်းဥရတွေရှိဖို့အရေးကြီးပါတယ်။နောက်တော့အဲ့ဒီဥရနည်းဥရတွေကိုအကောင့်ထဲပို့ဖို့အတွက်ကို standard တွေစံနှုန်းတွေရှိဖို့လိုတယ်။နောက်ပြီးတော့ core practice ရုပ်ထုတ်လုပ်နေတွေရှိဖို့။အဲ့ဒါလည်းမဟုတ်သေးဘူး။အဲ့ဒီအလုပ်သမားတွေအဲ့ဒီညံစင်တာတို့ခေါင်းဆောင်စင်တာတို့စားပြန်အဲ့အလုပ်တွေကိုလုပ်နိုင်ဖို့ကြာကြာတော့သင်တန်းပေးထားဖို့ကျန်မပေးပဲနဲ့လူသမားတွေကသူတို့အတူဖြစ်ကြောင်းဆန်းစင်လို့လဲတော့မှပြိုတော့မှလူသမားတွေကိုသွားပြီးတော့အပြစ်တင်တယ်ဒီစူပါဗီဇာတို့အရေးကြီးတယ်ဆိုတော့ဒါလည်းမတရားဘူ
းဆရာဘယ်လိုသင်တန်းမျိုးပေးရမှာပါလဲဆရာ
သူတို့အလုံးလွတ်တက်အောင်လို့သင်ရှားကြားနာသင်တန်းတွေပြီးလို့လိုရတယ်အဲ့ဒီသင်တန်းမှာဘာတွေသင်ပေးရမလဲအဲ့ဒီသင်တန်းရဲ့တေယုံညွှန်းတဲ့နေရာဘာတွေရှိရမလဲဟောစင်းရကြရေးဆွဲထွေးပြီးထားဖို့လိုသလိုအဲ့ဒီသင်တန်းမှာသင်မဲ့သင်တန်းဆရာတွေကိုလည်းပဲသင်ရှားသင်တတ်အောင်လို့၄ချက်ပေးထားဖို့ကျန်စရာတွေကသူတို့ကသူတို့အသိဉာဏ်လေးနဲ့ပြစ်ကြံစမ်းစာလေးဖတ်ပြီးတော့သင်ပေးတာလည်းချစ်တယ်။ကျန်စရာတွေကဘလို့ရှင်းနေဘလို့ရေးရှင်းနေရှိရမယ်လူငန်းဝင်တွေ့ကြုံပါလို့ရှိရမယ်။ကျန်စရာဖြစ်ဖို့အတွက်ကျန်စရာဖြစ်ဖို့အတွက်ကျန်စရာတွေကိုထပ်ပြီးတော့သင်တန်းပေးရတယ်။စောက်ဘလို့သင်မလဲ။နောက်ပြီးတော့သင်တန်းသားတွေကိုဘလို့ assess လုပ်မလဲစသဖြင့်။အများတော့လူလာတဲ့တော့အများကြီးပါ။ကျွန်တော်တို့စီမှာတော့ဘာကူးမှမရှိသေးဘူး။ဆိုတော့တရိတ်ကိုလုပ်ပြီးယူအောင်ဖြစ်ပါ
။ Engineer ဦးအင်းကြီးရဲ့ပြောကြားခြင်းတွေပဲ။ဒီတရင်ပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်နော
်။အဆောင်အနေနဲ့ကင်းရည်ကိုသိပ္ပံနဲ့ဤပညာကဏ္ဍမှာတခင်မြတ်သက်ပြောပြခဲ့တာပါ။အခုလိုပတ်စင်ကဏ္ဍတွေပြီမှာတော့ VO ရဲ့တောက်ကြညာအစီအစဉ်နဲ့ဆုံးမသက်ခင်တရင်ချင်းချုပ်ကိုမခင်လေးပြောပြပေးပါအောင်ခင်ဗျာ။
မေဂန်ထို F-16 တိုက်လေယာဉ်တွေကိုဒိမတ်နဲ့နယ်သာလန်တို့ကတဆင့်ယူကရိန်းကိုပို့ပေးမယ်လို့အမေရိကန်အရာရှိသူကကြာတာရီနီကတီးပြလိုက်ပါတယ်။ရုရှားရဲ့ကြီးကြော်မှုကိုလက်တုံ့ပြန်မှုအတွက်လေယာဉ်မှုတွေလေ့ကျင့်မှုပြီးဆုံးလာတဲ့ကြိုင်နဲ့ F-16 တိုက်လေယာဉ်တွေကိုယူကရိန်းကိုပို့ပေးသွားမှာပါ။နေတိုအဖွဲ့ဝင်တွေဖြစ်တဲ့ဒိမတ်နဲ့နယ်သာလန်တို့ကလည်း F-16 တိုက်လေယာဉ်တွေကိုယူကရိန်းစစ်ပွဲမှာအသုံးပြုဖို့အတွက်လေယာဉ်မှုတွေနဲ့ဝန်ထမ်းတွေကိုလေ့ကျင့်သင်ကြားပေးဖို့လေယာဉ်ထိန်းသိမ်းမှုစတဲ့ကိစ္စတွေမှာဦးဆောင်ပံ့ပိုးကူညီနေတာပါ။မဲခေါင်မြစ်ဖြတ်တန်းစီစဉ်နေတဲ့မြန်မာပြည်ဘက်ကရှမ်းပြည်နယ်နဲ့လာအိုနိုင်ငံဘက်ခရုခရိုင်နယ်မြေနှစ်ခုကြားဟာရာဇဝတ်မှုလုပ်ငန်းတွေကြီးထွားရာနယ်မြေတစ်ခုဖြစ်နေပြီးအဲ့ဒီလုပ်ငန်းအများစုဟာနိုင်ငံရဲ့အာဏာပိုင်တွေလက်လန်းမမီနိုင်တဲ့အခြေအနေမှာရှိနေတယ်လို့နိုင်ငံတကာပြည်ပခလေးလာရေးအဖွဲ့ ICG ကဒီကနေ့ထုတ်ပြန်ကြေညာမှာဖော်ပြထားပါတယ်။အဲ့ဒီမှာဖြစ်နေတဲ့လူမှုစီးပွားပြဿနာတွေနဲ့အုပ်ချုပ်မှုပြဿနာတွေကိုကင်တွယ်ဖြေရှင်းမှုအတွက်နိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုကအရေးတကြီးလိုအပ်နေပေမဲ့ဒေတာရင်းမှာတရုတ်နဲ့အမေရိကန်တို့ရဲ့အားပြိုင်မှုကလက်ရှိအခြေအနေကိုပိုပြီးထုတ်ထွေးစေရလို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာဒီမိုကရေစီရေးအတွက်ဘာမအပ်ဥပဒေပြင်ဆင်ချက်အပါအဝင်2023ခုနှစ် NDAA အမေရိကန်မျိုးသားကာကွယ်ဆိုင်ရာဥပဒေမူကြမ်းကိုအမေရိကန်လွှတ်တော်နှစ်ရက်လုံးကမဲခွဲအတည်ပြုပြီးသမ္မတဂျိုးဘိုင်ဒန်ကမနစ်ဒီဇင်ဘာလအတွင်းအတည်ပြုပြဋ္ဌာန်းလိုက်ပေမဲ့လူသားချင်းစာနာမှုအကူအညီကလွဲလို့ဒီမိုကရေစီရေးလှုပ်ရှားမှုအတွက်ထိရောက်တဲ့အကူအညီတွေကိုအမေရိကန်အစိုးရကအခုချိန်ထိမပေးသေးဘူးလို့စတင်ဆန်မူဝါဒလေးလာရေးဌာနသုတေသီဆစ်ဒနီထရက်ကာရဲ့သုံးသပ်ချက်ဆောင်မှာထောက်ပြထားပါတယ်ရှင်။
ကျေးဇူးပါမခင်လေး VO ရဲ့တောက်ကြညာအစီအစဉ်လေးကတော့ဒီမှာပဲပြီးဆုံးသွားပါပြီ။ဒီညာထုတ်လို့ရမှုကမဆူမပါစပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Joe Gills တို့ဖြစ်ပါတယ်။ဒီညာအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ VO ကိုအခုလိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လူရဆန္ဒပြေဝရှင်လန်းချမ်းမြေ့ကြပါစေ။ကောင်းကောင်းလေးအိပ်စက်အနာယူနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.